Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2018 November 22ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line kilometer 1925 30နဲ့ line kilometer 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ American TI စင်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားဝင်ချုပ်တရားစီရင်ဂျွန်ရောဘတ်စ်ကထူးထူးခြားခြားအချင်းများနေပါရဲ့2016 American သမ္မတရွေးကောက်ပွဲမှာဂျာဝင်နှောက်ရှက်တယ်လို့ဆွဆွဲထားတဲ့ရုရှားစစ်တောင်လိုင်းအဖွဲ့ရဲ့အကြီးအကဲမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်တိုင်းလယ်ကူးမြို့နယ်မှာကောင်းထယ်ဖော်မဲ့ Eco Green City စီမံကိန်းနဲ့ပတ်သက်ပြီ
းဒီလိုကြီးကြတဲ့ဒီလိုစီမံကိန်းလုပ်ငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းတို့တော်ကြီးမခွင့်ပြုချက်ရမလို့ပါများဖြစ်ရဲဆိုတော့ဆိုလိုတာကလေဒါကလေစတင်လို့ရတ
ော့ဘလဲမြို့နယ်လွတ်တော်မှာတော့ခင်ဆန်းလိုက်ပြောထားတာဖြစ်ပါတယ်ဒီအကြောင်းကိုတော့နောက်ပိုင်းမှာနားဆင်ရမှာပါဒါပြင်ငင်းငယ်ကြီးလုပ်ငန်းစဉ်တွေမှာလူငယ်တွေပို့ပြီးစိတ်ဝင်စားလာစေဖို့အတွက်ဘာတွေလုပ်ဖို့လူငယ်တွေကထိုက်ထွန်းလိုက်ပါသလဲတခါ El Niño ရာသီဥတုဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်ပြီးရေရှားပါမှုကြုံရနိုင်တဲ့ဆိုတဲ့သတင်းတခါကမ္ဘာတဝန်းကနေအမေရိကန်မှာပညာလာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေဘာကြောင့်တခြားနိုင်ငံတွေကိုရွေးဖို့စဉ်းစားနေလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေတင်ဆက်ခဲ့မှာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
American DIA စနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရင်ချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာကိုလွန်ဝင်းလျှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချခဲ့တဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်အိုဘားမားရဲ့တရားသူကြီးဖြစ်သုံးနှုန်းပြောဆိုတဲ့ပေါ်နိုင်ငံတော်တရားရင်ချုပ်တရားသူကြီးရောဘတ်စ်ကပြပြတုံ့ပြန်ပြောဆိုလိုက်တာပါ။သမ္မတတရားရောက်ရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းသမ္မတရဲ့ပြောဆိုချက်ကိုမနေတော့ကပဲတုံ့ပြန်ပြောဆိုလိုက်တယ်လို့တရားရေးစနစ်ရဲ့တရားလွတ်လပ်မှုကိုလည်းကောက်ွယ်ပြောဆိုလိုက်ပါတယ်။အိုဘားမားရဲ့တရားသူကြီးထရန့်ရဲ့တရားသူကြီးဆိုတာမျိုးမရှိသလိုပဲဘော့ရှ်တရားသူကြီးဒါမှမဟုတ်ကလင်တန်ရဲ့တရားသူကြီးဆိုတာမျိုးလည်းမရှိဘူးတဲ့အကြောင်းအရင်သမ္မတဟောင်းနေကိုပါရည်ညွှန်းပြီးပြောဆိုသွားတာပါ။ချက်ချင်းတုံ့ပြန်လေးရှိလိုက်တဲ့သမ္မတထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်ပြီးပြန်လည်ခြေပါခဲ့ပါတယ်။အိုဘားမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိနေပါတယ်ဆိုပြီး Twitter ကနေခြေပါပြောဆိုလိုက်တာပါ။ကျေးဇူးတော်နဲ့အားလိုက်ရဲ့ကာလမှာသမ္မတထရန့်နဲ့အခြေတင်ဖြစ်နေတဲ့တရားသူကြီးရောဘတ်စာသမ္မတရဲ့ Republican Party ကခန့်အပ်ထားသူတူဖြစ်ပြီးသမ္မတကသူ့မူဝါဒတွေကိုဆန့်ကျင်နေရတဲ့ပြည်ထောင်စုတရားသူကြီးတွေကိုပြစ်တင်ပြောဆိုနေတဲ့အပေါ်မှာပထမဆုံးအကျင့်ဖြစ်နေဝေဖန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာသမ္မတကတရားသူကြီးတရားကိုပုဂ္ဂိုလ်ရေးအရဝေဖန်တာမျိုးလုပ်လို့မရှိသူနိုင်ငံတော်တရားဝင်ချုပ်တရားသူကြီးတူကလည်းသမ္မတရဲ့မှတ်ချက်ပေါ်ဝေဖန်တာမျိုးလည်းလုပ်လို့ထားတော့အရင်တုန်းကမရှိခဲ့ဘူးပါဘူး။
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားပြီးတဲ့နောက်ပိုင်းအနာဂတ်ဆက်ဆက်ရေးနဲ့ပတ်သက်တဲ့ညင်ညာစာတမ်းမူကြမ်းကို EU နဲ့ဗြိတိန်အစိုးရကြားသဘောတူနိုင်ခဲ့ပြီးတဲ့နောက်ကောင်းမွန်တဲ့သဘောတူညီမှုတွေရဖို့နှိစက်နေပြီလို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။ EU ရဲကဗြိတိန်ထွက်သွားပြီးရင်နှစ်ဖက်ကြားကုန်သွယ်ရေးလုံခြုံရေးအပအဝင်ကိစ္စတွေမှာဘလို့သတ်မှတ်ကျင့်သုံးမလဲဆိုတဲ့စာမျက်နှာ26မျက်နှာပါတဲ့ညင်ညာစာတမ်းမူကြမ်းကိုဥရောပကောင်စီကမူအားဖြင့်သဘောတူလိုက်တာပါ။EU ရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအဆုံးအဖြတ်တွေကိုဥရောပကောင်စီကချမှတ်ပေးရတာဖြစ်ပြီးတော့ဗြိတိန်နှုတ်ထွက်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုကြီးကြပ်နေတာပါ EU နိုင်ငံကောင်ဆောင်တွေဘက်ကအတည်ပြုနိုင်ဖို့ကြေညာစာတမ်းမူကြမ်းကိုနိုင်ငံရေးအဆင့်အမူအဖြစ်သဘောတူလိုက်ပြီလို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာဒီလိုက်နာရမယ့်အချက်တွေပါတဲ့သဘောတူမှုမူကြမ်းကတော့နှစ်ဖက်ကြားသဘောတူထားပြီးဖြစ်ပါတယ်ဒီအချက်တွေပေါ်ဗြိတိန်နိုင်ငံထဲမှာအကြီးအကျယ်ဆန့်ကျင်ဝေဖန်မှုတွေလည်းရှိနေပါတယ်ဗြိတိန်ပြည်သူတွေအတွက်ကောင်းမွန်တဲ့အနာဂတ်အတွက်မှန်ကန်တဲ့သဘောတူညီမှုရဖို့လက်တကမ်းမဲ့လိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဒီကနေ့မှပြောကြားခဲ့ပါတယ်2019မတ်လ29ရက်နေ့ကျရင်ဗြိတိန်တရားဝင်နှုတ်ထွက်သွားပြီးတဲ့နောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သတ်မှတ်ချက်တွေပါတဲ့သဘောတူညီချက်မူကြမ်းကိုရောဒီကနေ့ရရှိခဲ့တဲ့ကြေညာချက်စာတမ်းမူကြမ်းကိုပါတနင်္ဂနွေနေ့ကျရင်တော့ EU ကောင်ဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာတွေ့ဆုံပြီးအတည်ပြုကြမယ်လို့မျှော်လင့်ရပါတယ်
ဗြိတိန်ကကြောင်းသားတယောက်ကိုတရှုံမှုနဲ့ RS ဆော်ဝါမြပြည်တော်စု UAE ကထောင်နဲ့တသက်ပြစ်ပေးလိုက်တဲ့ပေါ်ဗြိတိန်အနာဘယ်နေဒေါသတွေကြီးတုံ့ပြန်လိုက်တယ်လို့တတမန်ရေးအကျိုးဆက်တွေနဲ့ရင်ဆိုင်ရမယ့်အကြောင်းချင်းချောက်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်ရက်က UAE ခီးစဉ်တွေအသက်30နှစ်အရွယ်မက်ထရူဟက်ချိုပြန်လွတ်ပေးဖို့အာမခံချက်ရခဲ့တယ်လို့ယုံကြည်ထားတဲ့နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်း ထောင်နိုင်ဖြစ်ပေးလိုက်တဲ့သတင်းကြောင့်တုံ့လုတဲ့အကြောင်းပြောဆိုလိုက်တာပါ။ပရိသတ်ကျောင်းသားပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ထောက်ထားမတွေ့ရတဲ့အကြောင်းနဲ့ဒီကိစ္စကိုယူရီးကမဖြေရှင်းနိုင်ရင်တပ်တမန်ကြီးအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲနိုင်ငံဝန်ကြီးကသတိပေးပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံဒါဟန်တက်ကသူကျောင်းသား Hash ကိုတော့မနေ့တုန်းကရုံးထုတ်ပြီး9မိနစ်အတွင်းမှာပဲစီရင်ချက်ချခဲ့တာပါ။သူကတော့ယူရီးမှာသရှိုလုံးမှုနဲ့မေလ9ရက်နေ့ကပဲဒူဘိုင်းလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အာရပ်နွေဦးလို့ခေါ်ကြတဲ့အာရပ်နိုင်ငံတွေကဒီမိုကရေစီရဲ့လှရှားမှုတွေရဲ့နောက်ပိုင်း UAE ရဲ့နိုင်ငံတော်လုံခြုံရေးနဲ့ပြည်တွင်းမူဝါဒတွေကိုစာတမ်းပြုစုဖို့ပါကူကျောင်းသား Hash ကသူတေသနလုပ်နေတာဟာပြည်ပနိုင်ငံအတွက်ထောက်လိုင်းအလုပ်လုပ်ပေးနေတာကိုဖုံးကွယ်ဖို့အကြောင်းပြချက်သာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကဆွဆွဲထားတာပါ။ဒါဟန်တက်သူကတော့ဆွဆွဲချက်အပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ဒီအခွင့်မှာစင်ရက်ချရတဲ့နေ့ကရောက်လာတဲ့ဇနီးဖြစ်သူကတော့ပရိသတ်အာဏာပိုင်တွေအနေနဲ့အမှုနဲ့ပတ်သက်လို့ယူရီးအာဏာပိုင်တွေပေါ်အလေးနက်ထားဖိအားပေးဖို့လဲတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုတော်ကအများပြားခီးသွွားကြလေရှိတဲ့ဂျေဇူရော်နီအားလိုက်ရတဲ့ဒီနှစ်ခီးသွွားတဲ့အရေးအတွက်ပြီးခဲ့တဲ့နှစ်ကထက်900ခန့်နှုန်းပိုများမယ်လို့ Triple A မော်တော်ကားလမ်းခီးဝန်ဆောင်မှုအော်တိုကလပ်ကခန့်မှန်းထားပါတယ်။လမ်းမတွေကားဂိတ်တွေဘူတာရုံတွေမှာခီးသွွားသူတွေပြည့်နေပြီးဒီသတင်းပတ်ဗုဒ္ဓဟူးနေ့နဲ့စနေအတွင်းမှာဒီ54သန်းကျော်အနည်းဆုံးအိမ်ထဲမိုင်90အကွာအဝေးကိုခီးသွွားမယ်လို့ Triple A ကခန့်မှန်းထားတာပါ။အခုနှစ်ထဲလောက်ခလာစာပိုများလာပြီးသုံးဆွဲနိုင်အားပိုရှိလာကြသလိုအိမ်ထောင်စုတွေရဲ့ကျွယ်ဝမှုလည်းပိုပြီးတော့တိုးလာနေတယ်လို့ Triple A ကုမ္ပဏီရဲ့ဒီဥက္ကဋ္ဌ Bill Sunderland ကပြောပါတယ်။ဒါကြောင့် American ပြည်ထောင်စုမှာကျေးဇူးတော်နေ့ရုံးပိတ်ရက်ကစတဲ့ Holiday ရာသီမှာခီးသွွားသူတွေပိုများလာလိမ့်မယ်လို့သူကခန့်မှန်းပါတယ်။ကျေးဇူးတော်နေ့အားလိုက်ရက်မှာခီးသွွားကြတဲ့အပြင်ထုံတန်းစင်လာအရမိသားစုတွေမိတ်ဆွေတွေတွေ့ဆုံကြဝိုင်းဖွဲ့စားတောက်ကြလေးရှိပါတယ်။New York မြို့ Manhattan အရမှာတော့ကျေးဇူးတော်တွေနေတိုင်းကျင်းပလေးရှိတဲ့ Macy's ကုန်တော်ကြီးကစီစဉ်တဲ့လေထုပ်ယုတ်ကြီးတွေနဲ့အလှပြချီတဲ့ပွဲကနာမည်ကျော်ပါတယ်။ကျေးဇူးတော်နေ့အားလိုက်ရက်အပြီးကုန်တိုက်တော်တော်များများဟာအထူးချော့ဈေးနဲ့ဈေးရောင်းလေးရှိတဲ့အတွက် American တွေဈေးဝယ်ကြဖို့ဆိုင်းပြင်းနေကြတဲ့အချိန်အခါဖြစ်ပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲခံထားတဲ့ရုရှားစစ်တောက်လိုင်းရဲ့အဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့တော်မှာတည်ဆုံတော့ပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူခံထားသူတူလည်းဖြစ်တဲ့အီကွာကိုရိုဘော့ဖာမနေ့တုန်းကပဲအချိန်တော်ကြာနာတာရှီယောဟာခန်းစားခဲ့ရပြီးတည်ဆုံသွားတဲ့အကြောင်းရုရှားကာကွယ်ရေးကူညီဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်တာပါ။ရုရှားနိုင်ငံမှာကင်ဆာယောဂါကိုနာတာရှီယောဂါဆိုတဲ့ခုဖြစ်နေလေရည်ညွှန်းပြောဆိုလို့ရှိရပါတယ်။ဒီဆုံးချိန်မှာစစ်တောင်လိုင်းအကြီးအကဲဟာအသက်62နှစ်ရှိနေပါပြီ။ GRU ရုရှားစစ်တောင်လိုင်းအဖွဲ့ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်ကတဆင်ပေါက်ထွင်းတက်ခိုက်မှုမှာတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်အမေရိကန်နဲ့မဟာမိတ်တွေဆွဆွဲထားကြတာပါ။ပြီးကြတဲ့မလာတဲ့ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းဟောင်းတူးကိုအာယုံကြောထိခိုက်စေတဲ့အစိတ်အတန်းနဲ့တက်ခိုက်မှုနဲ့ကမ္ဘာအားကစားပွဲတွေမှာတားမြစ်ဆေးမသုံးမှုကြိုးပမ်းမှုတွေမှာအနောက်ရှက်ပြီးကြတဲ့ဖွဲ့စည်းဖြစ်နေလဲဆွဆွဲခံထားပါရယ်ရုရှားဆိုတဲ့တာဝန်ရှိသူတွေကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားပြီးအနောက်နိုင်ငံတွေကရုရှားနိုင်ငံပေါ်တိုက်ခတ်ချဖို့ကြိုးပမ်းတဲ့လုပ်ရည်တွေဖြစ်နေလဲတုံ့ပြန်ပြောဆိုထားပါရယ
်ဆစ်ရန်ဆောင်နေကြတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာပြန်လည်တင်းပြက်လာနေတဲ့လက္ခဏာဖြစ်နေနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုဆက်သွယ်ထားတဲ့လမ်းကိုဖွင့်လှစ်လိုက်ပြီလို့တောင်ကိုရီးယားကပြောပါရယ်ဒီလမ်းဖွင့်နိုင်ဖို့အတွက်အောက်တိုဘာလတည်းကနှစ်ဖက်လုံးဆောက်လုပ်ခဲ့ကြတာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားခဲ့ပါရယ်1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းတည်ဆုံးခဲ့သူတွေကိုနှစ်နိုင်ငံပူးတွဲလုပ်မဲ့ပြန်လည်ရှာဖွေရေးလုပ်ငန်းတွေအတွက်ဒီလမ်းကိုအသုံးပြုမှာဖြစ်ပါတယ်။ပေ40အကျဲပေ1000နီးပါးရှိတဲ့လမ်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ပျုံယမ်းမြို့တော်မှာစက်တင်ဘာလကတွေ့ဆုံခဲ့ကြဆင်သဘောတူခဲ့ကြတဲ့ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်တွေကပထမအဆင့်တစ်ခုဖြစ်ပါတယ်။
ထိုင်ဝမ်ကျွန်းမှာစနေနေ့ကျရင်ကျင်းပမဲ့တက်တန်းဝဲဒေသနာရွေးကောက်ပွဲဟာတရုတ်စိုးရနဲ့မတည်မမြတ်ဖြစ်နေတဲ့အာဏာရနိုင်ငံရေးပါတီပေါ်ထောက်ခံမှုကိုစမ်းသပ်မှုဖြစ်လာနိုင်တယ်လို့2020သမ္မတရွေးကောက်ပွဲပေါ်မှာလည်းရိုက်ခတ်လာမယ့်အလားအလာတွေလည်းရှိနေပါတယ်။ရွေးကောက်ပွဲအတွင်းလွှတ်တော်မှာအဓိကနေရာ200 300လောက်ဆုံးရှုံးနိုင်တဲ့အတွက်အာဏာရပါတီရဲ့ဩဇာအာဏာကိုထိခိုက်နိုင်မယ်လဲ ရှုံးနေတဲ့အခြေအနေမျိုးထိတော့မဖြစ်နိုင်ဘူးလို့တမန်ဆိုင်ရင်ဝန်အစိုးရအနေနဲ့နောက်ထပ်၄နှစ်အစိုးရတက်တန်းကိုဆက်ထိန်းထားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။တမန်ရဲ့မဲဆွယ်စီရင်ဖွင့်ဝင်တွေကတော့အများပြည်သူနဲ့သက်ဆိုင်တဲ့အခြေခံအဆောက်အုံတွေတည်ဆောက်မှုတွေနဲ့ပြည်တွင်းစီးပွားရေးတိုးတက်အောင်ဆောင်ရွက်နိုင်တဲ့ပေါ်အကဲဖြတ်ပြီးထိုင်ဝမ်လူလူဟာခေါင်းဆောင်တွေကိုရွေးချယ်လို့ရှိတယ်လို့လည်းပြောဆိုနေကြပါတယ်။ငွေယူဆတွေကိုရှည်ထမ်းမတင်ပဲစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဦးစားပေးတဲ့ခေါင်းဆောင်မျိုးတွေကိုမဲဆန္ဒရှင်တွေကပို့ပြီးလိုလားကြတယ်လို့လည်းသမားရဲ့စီယုံရေးဖွဲ့ဝင်တွေကပြောဆိုထားတာဖြစ်ပါတယ်။စနေနေ့မှာကျင်းပမယ့်ဒေသနာယူကောက်ပွဲမှာတော့အခြေခံအကြဆုံးအဆင့်အများစုနေရာတွေပါဝင်တဲ့နေရာပေါင်း 11,000 ကျော်အတွက်ကိုယ်စားလှယ်ပေါင်း 21,000 ကျော်တို့ကပါဝင်ရှင်ပြိုင်ရမှာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ပိုင်းကမူလာရန်ကျောင်းတစ်ခုအပြင်ဘက်မှာခလေးငယ်တွေစုဝေးနေတဲ့နေရာကိုကားတစီအတင်းဝင်တိုက်ခဲ့လို့9ယောက်သေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရတယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါတယ်။လျောင်နင်းပြည်နယ်ကခူလူတောင်ကာယိုရမ်မြို့မှာကားတိုက်မှုနေ့လယ်ပိုင်းကဖြစ်ပွားခဲ့တာပါ။ရင်မောင်းကိုဖမ်းဆီးထားတယ်လို့ CCTV ရုပ်သံသတင်းကပြောပါရယ်။ကျောင်းရှိမှာလမ်းဖြတ်ကူးနေတဲ့ကလေးတွေကိုအယောင်ရည်ရင်ကားတစီးကမောင်းနေတဲ့လမ်းကနေကလေးတွေရှိရဘက်လမ်းပြောင်းပြီးဝင်တိုက်ခဲ့တဲ့အဖြစ်အပျက်ကိုရုပ်သံပေါ်မှာပုံဖော်ပြသခဲ့ပါရယ်။ကလေးတွေကိုအဲ့ဒီရင်မောင်းဘာကြောင့်ဝင်တိုက်တယ်လဲဆိုတာရှင်းရှင်းမသိရသေးပါဘူး။တရုတ်နိုင်ငံမှာအခုလိုမျိုးလူအုပ်ထဲကိုကားနဲ့ဝင်တိုက်တာမျိုးဟာမကြာခဏဖြစ်နေတာဖြစ်ပါရယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနောက်ဆက်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်တိုင်းလဲကူးမြို့နယ်က Eco Green City စီမံကိန်းနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရန်ကုန်တိုင်းလဲကူးမြို့နယ်မှာအကောင့်ထဲပေါ်မဲ့ Eco Green City စီမံကိန်းဟာကာလရှည်ကြာနေပြီဖြစ်သလိုလူထုကိုအတိပေးချုပ်ဆိုထားတဲ့သဘောတူညီချက်မဟုတ်လို့ပွင့်လင်းမြင်သာတဲ့စီမံကိန်းမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်နဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။အစိုးရနဲ့ကုမ္ပဏီကြားအချို့အမြတ်ခွဲဝေတာကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းလှေကူမြို့နယ်ကမြေကတထောင်ကျော်ပေါ်မှာစောက်လုံးမဲ့ Eco Green City မြို့ပြစီမံကိန်းကိုတမတာဦးသိန်းစိန်အစိုးရတပ်တန်းကောင်ကန်ကြီးရပ်ပိုင်းလိုမှာအတည်ပြုချပေးသွားတာပါဒါပေမဲ့စီမံကိန်းကိုအခုချိန်ကြီးအကောင့်ထဲပေါ်စတင်တာမရှိသေးသလိုအကျိုးအမြတ်ခွဲဝေတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတဲ့ကြောင်းပွင့်လင်းမြင်သာမှုရှိရဲ့စီမံကိန်းမဟုတ်ဘူးလို့သခိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စန်းလှိုင်ကပြောပါရယ်ဒါအပြင်ဒီစီမံကိန်းကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ခွင့်ပြုချမ်းနယ်တွင်လုပ်လို့မရဘဲလွှတ်တော်ရဲ့အဆုံးဖြတ်လိုအပ်သလိုနှစ်ဖက်သဘောတူထားတဲ့တည်တန်းကာလကလည်းကျော်နေပြီဖြစ်လို့ဆက်ပြီးလုတ်ကင်ဝင်မရှိတော့ကြောင်းဒေါခင်စန်းလိုင်ကပြောပါရတယ်
။ဘုံကြီးဌာနကုမ္ပဏီကိုပြေလည်ခိုင်းမယ်ဆိုရင်လေဝင်ကြီးဌာနအနေနဲ့ဒါအနေနဲ့တင်ပြပေးရမယ်အပိုင်းဖြစ်တယ်။နောက်တော့ကုမ္ပဏီနဲ့ဝင်ကြီးဌာနနဲ့လည်းဘယ်လိုကြိုးစားပါဦးအဲ့ဒါကလေးဆိုတဲ့ကိစ္စမှာသူတို့ကတော့ဒါစတင်စဉ်တော့ငါမီဒီယာတွေနဲ့ခေါ်ပြီးတော့ရှင်းပြပြီးဒီလိုပြောပေးမယ်ဒီနေ့ထိဒီအကျိုးကိုကုမ္ပဏီကဘယ်လောက်ရမယ်နိုင်ငံတော်ဘက်ကပိုင်းကဘယ်လောက်ရမယ်ဆိုတော့အကျိုးမြတ်တွေသူချခွေထားတာမရှိသေးဘူးလို့ဒီစာချုပ်ကလည်းဟိုဘောနောပြောမယ်ဆိုတော့ရှင်းနေချုပ်စီကိုလည်းရောက်ပြီးတော့မှဟိုရှင်းနေချုပ်ကနေခွင့်ပြုပြီးမှတဘောလူဟိုတရားဝင်ချုပ်ဆိုတဲ့စာချုပ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ကဒီစာချုပ်အောင်ဆိုပြီးသားအောင်ကိုကြည့်ရတာကိုကဟိုပြောမယ်ဆိုရင်ဒါက6လရဲ့အတွင်းမှာဒီစာချုပ်ချုပ်ပြီး6လအတွင်းမှာလုပ်ငန်းကိုကောင်တဲ့ဖော်ရလိမ့်မယ်လို့ဒီလိုပါတယ်ဒါနဲ့နေခွဲကြော်ကြော်လောက်သုံးနှစ်နေပါလောက်ရှိလာတဲ့အချိန်ဒီဒီလုံငန်းတွေကိုလည်းကောင်းတယ်မဖော်နိုင်သေးတဲ့ဆိုတဲ့အခါကျတော့ငကုံမလစာချုပ်ကပြက်ပြက်နေပြီဒုတိယစာချုပ်ကိုလည်းအခုချိန်ကြီးထက်လည်းမချုပ်နိုင်ဘူးနောက်ပြည်သူလူထုလည်းပွင့်လင်းမြင်သာချပြထားတာလည်းမရှိဘူးနောက်ခုစိုးစိုးကတော့ဒီလိုကြီးကျယ်တဲ့ဒီလိုစီမံကိန်းလုံငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းလွတ်တော်ကြီးမှခွင့်ပြုချက်ရမှာလို့ရမှာဖြစ်လို့ဆိုတော့စလိုကလေဒါကလေစတင်ကြရလွဲနေတာပေါ့အခုချိန်ကြီးဆက်တိုက်လွဲလာနေတဲ့အခါကျတော့ဒါကိုကျွန်တော်တို့ပွင့်လင်းမြင်သာဖြစ်စေချင်တယ
်နိုင်ငံတော်ကကျန်ငွေ 42.3 ဘီလီယံအကျိုးမြတ်ရမယ်လို့ပြောထားရဲဒီ Eco Green City စီမံကိန်းကိုလှေကူမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းကြီးကနိုင်ငံပိုင်မြေ1453ဧကပေါ်မှာဆောက်လုပ်ရေးဝန်ကြီးဌာနမြို့ပြအင်အားဖွံ့ဖြိုးရေးဦးစီးဌာနနဲ့ Alliance Star Company အစုတို့ကပူးပေါင်းအကောင့်တွေဖော်ဖို့သဘောတူထားတာပါဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်ကလွှတ်တော်ကိုယ်စားလှယ်တွေမေကွန်းထုတ်ကြရာမှာဆောက်လုပ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်လင်းကဆက်လုပ်သွားဖို့အစီအစဉ်ရှိရအကြောင်းပြန်ဖြေသွားပါတယ်။မြို့ပြနဲ့အင်အားဖွံ့ဖြိုးရေးဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညင်ထားပါတယ်။စီမံကိန်းနေနာပတ်သက်ပြီးရန်ကုန်တိုင်းအစိုးရဓမ္မမွင့်ပြည်အောင်စုအစိုးရမှလွဲမနေရတဲ့ချို့ရှိနိုင်ကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူဒေါက်တာညိုညိုသိန်းကပြောပါတယ်။
ဟုတ်ကဲ့အဲ့ဒီစီမံကိန်းကဖွင့်လေးမြင်တာမှမရှိတာတော့အမှန်ပဲပေါ့နော်အဲ့ဒါတော့ကျွန်တော်တို့အကြည့်ပြုပါလားဒါနောက်နေ့ဆင်းစစ်ချုပ်အစီရင်ခံစာမှာဟိုဒါတွေကကျန်းမာရေးတိုင်းဆင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပြည်ထောင်စုဆင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပေါ်လာမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တော့အဲ့ဒီအထင်ရှားလို့ရှိရင်လေဟိုဆွဲမမှုတွေအားနည်းချက်တွေရှိတယ်ဆိုရင်လေအချိန်တိုင်းပေါ်လာမှာပဲလို့ဟိုသုံးသပ်ပါလေ
ဒီမျိုးပြစီမံကိန်းမှာဟိုတယ်တွေတံမိုးတင့်အင်ယာတွေလုံချင်းအင်ယာနဲ့ကျောင်းတွေတက္ကသိုလ်တွေအားကစားနဲ့စေယုံတွေပါဝင်ဈေးရုံတွေနဲ့အစိုးရဌာနဆိုင်ရာရုံးခန်းတွေပါထည့်သွင်းတည်ဆောက်သွားမယ်လို့ဆိုပါရယ်
။ရန်ကုန်တိုင်းလယ်ကူးမြို့နယ်က Eco Green City စီမံကိန်းနဲ့ပတ်သက်ပြီးတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါရယ်။အခုတစ်ခါတော့ငင်းကြိုင်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါရယ်။ငင်းကြိုင်းလုပ်ငန်းစဉ်တွေမှာလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာစေဖို့နဲ့ပါဝင်လာစေဖို့ဆိုရင်နိုင်ငံရဲ့ပြဿနာကိစ္စရပ်တွေကိုဖြေရှင်းတဲ့နေရာမျိုးတွေမှာလူငယ်တွေရဲ့အတန်ကိုအလေးပေးနားထောင်စေချင်တယ်လို့လူငယ်တချို့ကပြောပါရယ်။ဒီမှာငင်းကြိုင်းလုပ်ငန်းစဉ်မှာလှူရှာဆောင်ရွက်နေတဲ့ဒေါက်တာမင်းလော်ဦးကတော့လူငယ်တွေအနေနဲ့ငင်းကြိုင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုဥဆောင်နိုင်ဖို့ပံ့ပိုးသွားမယ်လို့ပြောပါရယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ခင်ဗျာ။
လူငယ်ရေအနေနဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်တွေကိုစိတ်ဝင်စားလာစေဖို့ပါဝင်လာစေဖို့ငင်းငယ်ရေးဆွေးနွေးပွဲတွေမှာလူငယ်တွေရဲ့အတန်တွေကိုထက်တွင်းစဉ်းစားပေးစီလိုတယ်လို့စစ်တွေမြို့ကလူငယ်တူဖြစ်သူမတ်လှမိုးတော်ရလှိုင်ကပြောပါရယ်
ပထမဆုံးဒီငင်းချင်းဖြစ်စဉ်ကိုဆွေးနွေးနိုင်ငံရေးဆွေးနွေးပွဲကြီးကို simulation လုပ်တယ်ဆိုတာပထမဆုံးပွဲပေါ့အရင်တော့ဆိုရင်တော့ model UN လို့ model ASEAN လို့အဲ့လိုမျိုးရှိရပါဘောနော်ဒါကတကယ်ပထမဆုံးပွဲဖြစ်တယ်အဲ့ဒီချိန်မှာဒီဆိုရဖက်အဖက်တရားလေအတိမဲ့ပြုလက္ခဏာတော့တဖော်တော့တွေးရတယ်ဗောနော်အဥပယမင်းသိန်းကိုရတယ်လေဒါပြီးပြောတော့ရဲ့ဟာရှိရဲ့အဖွင့်မစကားပြောရဲ့ဟာရဲ့ဗောနော်သူတို့အတိမဲ့ပြုတဲ့တဖော်ရှိရဲ့ဗောနော်အဒါမဲ့နောက်ထပ်ဆက်ပြီးဖြစ်စေချင်တာကကြတော့လူငယ်အနေနဲ့ဗောနော်ဒီတကယ်နိုင်ငံရေးဆွေးနွေးပွဲမှာလေလူငယ်ရဲ့အသံကိုလေနားထောင်စေချင်တယ်ဗောဘာလို့လူငယ်ဆိုတာလက်ဆက်တဲ့တွေးခေါ်ရဲ့ရှိရဲ့အများနဲ့မတူရဲအမြင်နဲ့ရှိရဲပေါ့နော်အမြင်တဲ့အတွေ့အသည့်အဲ့ဒါတွေရှိရဲအဲ့ဒါတွေကိုပါကိုရီးယားဒီနိုင်ငံပြည်ထနာဖြစ်ရှင်းဖို့ရမှာပေါ့နော်တဖက်တလဲရနေအထောင်းပဲဖြစ်အောင်အတွက်လူကြီးတွေကလေလူငယ်ရဲ့အသံကိုနားထောင်စေချင်တယ်ပြီးလို့ရှိရင်ထစ်သွင်းစဉ်းစားစေချင်တယ်ပေါ့
ငင်းချင်းရေးလုပ်ငန်းစဉ်တွေကိုဘလို့ဆောင်ရွက်နေကြလဲဆိုတာကိုလူငယ်တွေသိစေဖို့ရည်ရွယ်ပြီးရခိုင်မြို့မှာနှစ်ရက်တာကျင်းပနေတဲ့ငင်းချင်းညီလာခံအသွင်တူဆွေးနွေးပွဲတစ်ခုအတွင်း VOA ကိုအခုလို့ပြောတာပါမြမငင်းငယ်လုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ဒေါက်တာမင်းစောဦးကတော့အခုလိုဆွေးနွေးပွဲတွေကနေလူငယ်တွေအနေနဲ့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ဖို့ပံ့ပိုးသွားမယ်လို့ပြောပါရတယ်
။နံပါတ်၁နေတော့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးပုံသိရှိသွားမယ်။ဒီငင်းငယ်လုပ်ငန်းစဉ်စိတ်ခေါ်မှုတွေကိုလည်းပုံသိရှိသွားမယ်။နံပါတ်၂အနေနဲ့လူငယ်တွေဟဲ့လားဒီအသည့်တွေအပေါ်မှာအခြေခံပြီးလူငယ်တွေအနေနဲ့ငင်းငယ်လုပ်ငန်းစဉ်မှာထိထိရောက်ဘလို့ပါနိုင်မလဲဆိုတဲ့အားတွေကိုလည်းသူတို့စဉ်းစားနိုင်မယ်။ပြီးတော့အဓိကအရေးကြီးတာကတော့ငင်းငယ်လုပ်ငန်းစဉ်မှာမိမိရဲ့အချိုးစီးပွားတော့တစ်ခုတည်းမဟုတ်ဘဲနဲ့အခြားလူတွေရဲ့အချိုးစီးပွားကိုပါထည့်သွင်းစဉ်းစားရတယ်ဆိုတော့အသည့်ကိုကျွန်တော်ရမယ်ဆိုလို့ရှိရင်ဟလာလူငယ်တွေနေသူတို့ရဲ့အတိုင်းဝိုင်းနေမှာဒီဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုလည်းသူတို့ကိုယ်တိုင်ဥဆောင်လာနိုင်မယ်လို့လည်းကျွန်တော်ထင်ပါတယ်အဲ့လိုမျိုးလုပ်နိုင်အောင်လည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးပံ့ပိုးသွားဖို့အစီအစဉ်တွေရှိပါ
ရဲနာဘုံတက္ကသိုလ်ကနေလာရောက်ဆွေးနွေးတဲ့ကိုအောင်မြတ်သူကလည်းသူ့အနေနဲ့ဒီဆွေးနွေးပွဲကနေငင်းချင်းရေလုပ်ငန်းစဉ်တွေအကြောင်းသိရှိလာပြီးကိုကိုတိုင်းဘလိုနေရာမျိုးကနေပါဝင်ခွင့်ရနိုင်မလဲဆိုတာသိလာတယ်လို့အခုလို့ပြောပါရယ်
အခုဆိုရင်ကျွန်တော်တို့ဒီမှာဆိုရင်ဘယ်လိုပြောလဲအခုငင်းချင်းရေလုပ်ငန်းစဉ်တွေမှာဆိုရင်လူငယ်တွေပါဝင်မှုကအရန်အားနည်းနေသေးတယ်ဒီလိုမျိုးတွေလုပ်ပေးခြင်းအပြင်ကျွန်တော်တို့ငင်းချင်းရေလုပ်ငန်းစဉ်မှာလူငယ်တွေအများကြီးပါလာဖို့အတွက်အခွင့်အလမ်းတွေနည်းနည်းလေးပေါ်လာတယ်ပြီးတော့ရင်လူငယ်တွေနေနဲ့ဒီကျွန်တော်တို့နိုင်ငံရဲ့ငင်းချင်းဖြစ်စဉ်ကဘယ်လိုကြီးရှိနေတယ်ဆိုတာကိုအခုဘယ်လောက်ထိဘယ်လိုမျိုးဆက်သွားလို့ရမယ်ဆိုတာတွေကိုကျွန်တော်အနေနဲ့သိရှိခွင့်ရခဲ့တယ်လေ့လာခွင့်ရခဲ့တယ်ပေါ့ဘယ်လိုမျိုးကိုယ်အနေနဲ့ဘယ်တောင်းဘယ်ကဏ္ဍနေပြီးတော့ပါဝင်ခွင့်ရမယ်ဆိုတာကိုယ်အနေနဲ့သိလေးရတယ်ပေါ့
အခုဆွေလေးပွဲမှာတိုင်းနေပြီနဲ့အတီးတီကလူငယ်80ကျော်တက်ရောက်ပြီးပြောင်စုငင်းငယ်ရင်းနဲ့ညီလာခံနဲ့အသွင်တူတဲ့ဆွေလေးပွဲတွေလုပ်နေကြတာပါအထူးသဖြင့်တော့ငင်းငယ်ရင်းလုပ်ငန်းစဉ်မှာလူငယ်တွေအနေနဲ့ဘလို့နေရဘလို့အခန်းကဏ္ဍကနေပါဝင်နိုင်လဲဆိုတာကိုသိရှိနားလည်လာစေဖို့ရည်ရွယ်တာဖြစ်ပါလေငင်းငယ်ရင်းနဲ့သက်ဆိုင်တဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြတဲ့အထဲမှာတိုင်းရင်းသားဘာသာစကားတွေကိုကျောင်းအတီးတီမှာဘာသာရပ်တစ်ခုအနေနဲ့တည်ကြားတင်ကြားရေးဆိုင်ရာကိစ္စတွေလည်းပါဝင်ပါတယ်ခင်ဗျာ
ရန်ကုန်မြို့ကနေ VOA သတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အမေရိကန်ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြဖို့ရှိပါတယ်။ဒီမတိုင်ခင်အခုရင်တော့ရာသီဥတုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။ အီကွေဒါနီပစိဖိတ်သမုဒ္ဒရာအရှေ့လယ်ပိုင်းမှာအယ်နီညိုဖြစ်ပေါ်နေပြီးမြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်ဘူတန်သတိပြုကြဖို့ကိုတောင်းအရှိသူတွေကနှိုးဆော်နေပါတယ်နိုင်ငံတော်ဘူဂျင်းမြန်မာလာနိုင်တာကြောင့်ရေရှားပါလာနိုင်တဲ့အတွက်ရေကိုကျွတ်တင်စုဆောင်ထားတဲ့နယ်လို့လည်းတိုက်တွန်းနေကြပါတယ်ဒီကြောင့်အပြည့်စုံကတော့ဗီဒီယိုမြန်မာပိုင်းသတင်းတော့ကိုထောင်းအောင်ခန့်ကရ
ီးဒီဇင်ဘာလမှာအယ်နီညိုပူချိန်အားကောင်းဆုံးဖြစ်လာနိုင်ရည်ရှိနေတာပါအခုဖြစ်ပေါ်နေတဲ့အယ်နီညိုဟာမြန်မာနိုင်ငံကိုဓာတ်အကျောက်တာမျိုးမရှိပေမဲ့လည်းအရင်နှစ်တွေကတည်းကအပူချိန်ပုံကိုမြင့်မားနိုင်တဲ့အခြေအနေတော့ရှိနေတာပါအယ်နီညိုဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလင်က VOE ကိုခုလိုရှင်းပြပါဗျာအယ
်နီညိုအဖြစ်နေပြီဒါပေမဲ့အားအသိမကောင်းဘူးအားအသိမကောင်းတော့ချစ်တော့ဖြစ်မယ်ဒါပေမဲ့နေပါလိမ့်မယ်အခုဖြစ်နေပြီအခုဖြစ်နေပြီသူကဒီဇင်ဘာမှာပီကိုရောက်မှာပဲအားကောင်းတော့ရောက်မှာပဲအဲ့ဒီဇင်ဘာပြည့်ရက်ကခရစ်စတ်ပြီးတော့နောက်ပိုင်းကျတော့အပြန်ရောက်သွားမယ်နောက်နေ့ဂျွန်လလောက်ဒီဖြစ်မယ်မြန်မာနိုင်ငံတက်ရောက်ဖို့မှာအားနည်းနည်းနည်းနေတယ်နေတော့နည်းနည်းလောက်ပဲရှိမယ်လို့အဲ့ဒီညိုဖြစ်နေတဲ့အတွက်ရာသီဥတုရဲ့သဘာဝကတော့ပုံမှန်တော့မရှိနိုင်ဘူးလေဒီဆောင်းတွေမှာပေါ့နော်နည်းနည်းတော့အေးပေါ်တာတို့ဘာလို့တော့မိုးနေတာတို့တော့ရှိလာနိုင်တာပေါ့အခုပြင်နောက်နေ့ညရာဒီမှာပူပူတဲ့တန်ကိုတော့နည်းနည်းကျူးဆိုက်ဖို့လိုတာပေါ့နော်
2016ခုနှစ်မှာမြန်မာနိုင်ငံမှာအယ်နီညိုဖြစ်ပေါ်ခဲ့လို့အပူချိန်ဆန့်ကျင်တင်ခဲ့ပါတယ်မြန်မာနိုင်ငံမှာ1998ခုနှစ်2010ပြည့်နှစ်နဲ့2015-2016ခုနှစ်တို့မှာအယ်နီညိုအားကောင်းပြီးပြင်းထန်တဲ့အတွက်အပူကြောင့်ဖြစ်တဲ့ရောဂါတွေနဲ့လူသက်တည်ဆုံးတာတွေရှိခဲ့ပူပါတယ်အယ်နီညိုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးကလည်းအခုလိုပြောပါတယ
်ရှိနေတဲ့အမှုတွေနဲ့အမေကလာတွေမှာပိုပြီးတော့ပုံမဲ့ဆိုတဲ့အညီအပူကြောင့်ဖြစ်တဲ့တဲ့ကျော်အောင်ရနေတာဘောနော်ဒီအမျိုးတွေဒီအမျိုးတွေမျိုးဆိုင်လို့ဘာလဲနောက်တော့အာဒီနေ့ကဒီအပြင်ထွက်တဲ့ချင်းချင်းပါဘောနော်ဒါဒီအဆောင်ကားတွေဘောနော်ဒီအမျိုးတွေဒီဟိုဟာဝတ်ဆင်းပြီးတော့မှာသွားလာဖို့ဘောနော်အာသွားလာဖို့လို့ရနောက်တော့ဒီဒီရေဘောနော်ရေဒီအနီညိုဖြစ်လာရင်ဆိုရင်ရေရှားပေါင်းနောက်ပိုင်းမှာကျွန်တော်တို့ဒီမောင်းနိုင်အလေပိုင်းဒေသတွေဆိုရင်ဘောနော်အင်းနဲ့ဆိုင်ဒီနေရာဒီကလာတွေမှာရရှာမှမဟုတ်ဖြစ်နေတဲ့အကြောင်းကိုဒီအန်နီညိုဖြစ်တဲ့နေ့တွေမှာပဲနဲ့ပို့ပြီးတော့မှမျိုးရရှာမှမဟုတ်ဖြစ်တဲ့အကြောင်းကိုဒီကုရီးယားနေပြောမှာအရှိရေနဲ့ပတ်သက်ပြီးတော့ဘောနော်အာကျူတင်စူဆောင်းထားဖို့လိုလိုဘောနော်စာရေးပြောရေးလုပ်ငန်းတွေမှာလည်းမျိုးဒီရာသီဥတုခံနိုင်တဲ့ဘောနော်အန်နီညိုဆိုရင်တော့ဒါကုရီးယားခံနိုင်တဲ့ဒီနိုင်ငံမျိုးစားမျိုးကြီးအဲဒီရွေးချယ်ပြီးတော့မှစာပြောဖို့လိုရောဘောနော်
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့ရာသီဥတုအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းကျန်းမာရေးသတိပေးချက်တွေကိုထုတ်ပြန်ပေးနေပါတယ်။အများပြည်သူအနေနဲ့တရားဝင်သတင်းထုတ်ပြန်ချက်တွေကိုပဲအထူးကူပြုကြဖို့နဲ့မိုးလေဝသဆိုင်ရာသတင်းမှလှုပ်ကြံသတင်းတွေကိုသတိထားကြဖို့တာဝန်ရှိသူနဲ့ပညာရှင်တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။
ဖီယိုမြန်မာပိုင်းသတင်းနောက်ကိုထောင်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတိပေးကြပါတယ်ခင်ဗျာ
ခရရှင်များရှင်လာမယ့်တင်းငွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်အိမ်တွင်းအကြမ်းဖက်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကောက်အွယ်ဖို့ဘာကြောင့်အရေးကြီးသလဲစီရာတွေကို VOA စနေနေ့ညတိုင်းရိုင်းလေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပအဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်။ဆောရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ခါတော့ American နိုင်ငံရဲ့ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ American ပြည်ထောင်စုကိုလာရောက်ပြီးတော့ပညာသင်ကြားကြတဲ့နိုင်ငံသားចောင်းသားတွေကြောင့် American စီးပွားရေးအတွက်ဒေါ်လာသန်းထောင်နဲ့ချီဝင်ငွေရရှိနေသလိုထောင်နဲ့ချီတဲ့အလုပ်ကိုင်တွေလည်းဖန်တီးပေးနေတာပါ။ဒါပြင်ကမ္ဘာတစ်လောတန်ငင်းတမန်ကဲမှာအရေးကြီးတဲ့တန်တမန်ရေးတော့ကြလည်းဖြစ်ပါရဲ။ဒါမဲ့လည်းအခုတော့နိုင်ငံသားចောင်းသားအများပြားကအစိမ့်ပညာရေးသင်ကြားနိုင်ဖို့တခြားနိုင်ငံတွေကိုရွေးရင်ကောင်းမလားဆိုတာကိုစပြီးတော့ စဉ်းစားလာကြတဲ့အကြောင်းကက်လင်းစထရက်ကသတင်းပေးပို့ထားပါတယ်အပြည့်စုံကတော့မတ်တင်ဂီထိုက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်တော်စုဟာနိုင်ငံခြားသားကောလိပ်ကျောင်းသားတသန်းကျော်ကိုလက်ခံထားပြီးကမ္ဘာမှာထိတ်ဆုံးကရပ်တည်နေတဲ့နိုင်ငံဖြစ်ပါတယ်ကမ္ဘာဒုတိယနေရာမှာရှိတဲ့ဗြိတိန်နိုင်ငံထက်ကျောင်းသားအရေအတွက်နှစ်ဆရှိပါတယ်ကျောင်းလျှောက်ထားမှုတွေဆယ်နှစ်တာကာလမြင့်တက်ခဲ့ပြီးအခုတော့လျော့ကျလာတယ်လို့ပညာရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်အကြောင်းကတော့ကျောင်းလာကကြီးမြင့်လာမှုနဲ့လက်ရှိနိုင်ငံရေးအခြေအနေကြောင့်ဖြစ်တယ်လို့ထောက်ပြကြပါတယ်နိုင်ငံခြားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ကတော့အခုလိုပြောပါတယ်
I don't know if you're aware but the United States has
ကဘာတလွားကနိုင်ငံတကာကျောင်းသားတွေရဲ့လေးပုံတစ်ပုံလောက်ကိုအမေရိကန်ကဆွဲဆောင်ထားနိုင်တယ်ဆိုတာသိကြပါသလားသိကိုအံ့ဩဖွယ်ရပ
ါဒါပေမဲ့လည်းဒီအရေးအတွက်ကကြားဆင်းလာနေတယ်လို့ဝါရှင်တန်ကနိုင်ငံတကာပညာရေးဆိုင်ရာ Institute ရဲ့နောက်ဆုံးထုတ်နှစ်ပတ်လည်အစီရင်ခံစာကဖော်ပြပါတယ်အမေရိကန်တက်သူကျောင်းသားရေးရာဌာနရဲ့ဒုတိယဥက္ကဋ္ဌဖန်တာအောကအခုလိုပြောပါတယ
် There is a slower rate of students coming into the US there was a sharp decline of
အမေရိကကိုကျောင်းသားတွေလာတဲ့နှုန်းကညော့သွားတယ်လေ600ခန့်နှုန်းကျော်ကျသွားတာဖြစ်ပြီးတော့ဒီလိုဖြစ်ရတာရဲ့အကြောင်းရင်းကလည်းအတော်များများရှိပါတယ
်အရေးအတွက်ကြားဆင်းလာရတာကကုန်ကြစရိတ်နဲ့နိုင်ငံရေးကြောင့်နေမဟုတ်ဘဲလူဝင်မှုကြီးကြပ်ရေးပြည်ဝင်ခွင့်အခက်အခဲနဲ့ကျောင်းသားတွေရဲ့ဘေးကင်းလုံခြုံရေးဆိုင်ရာအပေါ်စိုးရိမ်ချက်တွေလည်းပါတယ်လို့ကျွမ်းကျင်သူတွေကပြောဆိုကြပါတယ်။ကျောင်းသားတချို့ကတော့တခြားနိုင်ငံတွေလောက်အမေရိကန်ကသူတို့ကိုမလိုလားဘူးလို့ခန်းစားနေကြရတဲ့အကြောင်းပြောပါတယ်။ George Washington တက္ကသိုလ်ကဆော်ဒီအာရေဗျာကျောင်းသားအာမက်အလာရှာရီကအခုလိုပြောပါတယ
်။ For me personally I had to wait 10 months.
ကျွန်တော်တို့ကတော့ဗီဇာရဖို့ဆယ်လဆောင်ခဲ့ရပါတယ်။ဗီဇာကိုလက်ခံသည်ဖြစ်စီပယ်ချသည်ဖြစ်စီကိုကိုပြောမှာကတော့စောင့်မှာဆိုတာပါပဲဘယ်လောက်စောင့်အောင်လဲဆိုတာကလည်းမသိရပါဘူ
းအမေရိကန်မှာလာပြီးအသိဉာဏ်ပညာသင်ယူဖို့နိုင်ငံခြားကျောင်းသားတွေစဉ်းစားတဲ့အထက်မှာလုံခြုံရေးကိစ္စကထိတ်ဆုံးကပါပါတယ်လက်တလောအဖြစ်ပြက်တွေကြောင့်စိုးရိမ်စိတ်တွေလည်းပိုများလာနေပါတယ်အမေရိကန်တက္ကသိုလ်မှာငြိမ်းချမ်းရေးနဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာကျောင်းသားအဘီလက်ရှ်ပါရာဆန်ကအခုလိုပြောပါတယ်
Last year I think a couple of Indians were killed in Kansas I think
they were mistaken because in Kansas ma India zone ne attack khan ya lo tin ma de thuru ko shit level ga lu ri ne ma ga da phit pi di tadin ga le India ma tadin yi phit khe ba de de kaisa chaung tanaman yi anyin pwa mu ni ma ho be lon yom mu shit ya la so da le min hon thauk sia phit khe ba de sik chaung da ri so yin le muslim ni ne ma yon tin ma khan ya pi amon dia ko a che khan ne ya swet mu myu ri chu lon na khan ja ya ba de
America ma chaung da ri bekin lon chom mu shit be me နိုင်ငံတကာသတင်းတွေမှာဒီလိုအဖြစ်အပျက်မျိုးတွေကိုဖော်ပြတာကြောင့်ကျောင်းသားတချို့အတွက်တော့အမေရိကန်ကိုကျောင်းလာတက်ဖို့အတွက်ပြန်လည်စဉ်းစားသွားစီပါတယ်။တချိန်တည်းမှာပဲအမေရိကန်အစိုးရဘက်ကတော့နိုင်ငံတကာပညာရေးဟာဆိုရင်နိုင်ငံရဲ့စီးပွားရေးနဲ့တန်ခင်းတမန်ခင်းအတွက်ထောက်တိုင်ကြီးတစ်ခုအဖြစ်ရှိနေစေဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ကအခုလိုပြောပါတယ်။
Just last year, international students contributed over 42 billion to the United States economy.
ပြီးခဲ့တဲ့တစ်နှစ်ထဲမှာပဲနိုင်ငံတကာကျောင်းသားတွေကြောင့် American စီးပွားရေးဒေါ်လာ42ဘီလီယံကျော်ရရှိခဲ့ပြီးအလုပ်အကိုင်ပေါင်း4သိန်းခွဲရခဲ့ပါတယ်။ဒါကတိတ်ကိုအမခံပါပဲ။ဒီလိုမျိုးကူးလူဆက်ဆံမှုတွေဟာဆိုရင်နိုင်ငံလုံခြုံရေးအတွက်လည်းအကျိုးရှိစေပါတယ်။သမ္မတ Trump အစိုးရအနေနဲ့ပညာရေးနဲ့ယဉ်ကျေးမှုကူးလူးဆက်ဆံမှုကနေအမေရိကန်ရဲ့နိုင်ငံလုံခြုံရေးအကျိုးစီးပွားကိုမြင့်တင်ပေးရေးအပါအဝင်အမေရိကန်နိုင်ငံတကာဆက်ဆံရေးသစ်ကိုဖွင့်လှစ်ဆောင်ရွက်နေပါတယ်
။နိုင်ငံခြားသားကျောင်းသားတွေကိုအမေရိကန်ကလိုလားတယ်ဆိုတဲ့အမကန်ချက်နဲ့နိုင်ငံခြားသားကျောင်းသားတွေကိုစုဆောင်းရယူနိုင်ဖို့ပညာရေးခန္ဓာကပုံကူတွေကတော့စူးစမ်းဆောင်ရွက်နေပါတယ်လို့ပြောဆိုကြပါတယ်ရှင်
။ဘက်တင်ကြီးထိုင်ပြောပြတော့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာ22ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ line number 1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူ
ဆင်းရဲကတော့အလွတ်တဘောပေါ့နော်။အလွတ်တဘောဆိုတော့ကျွန်တော်တို့ကလက်ဖက်အာဂျင်နာပဲဂျုံမထားဘူး။ဂျုံမထားဘူးလက်ရှိအစိုးရနဲ့တတ်မတော်နဲ့
ဒီအကြောင်းကိုတော့အပတ်စဉ်တိုင်းရင်းသားသတင်းလောင်းအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။ကိုယ်တော်ဒီတဲကမှအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့စီးကျိုယောဂနဲ့ဆက်ဆက်ပြီးဖြစ်တဲ့ကြောက်ကပျက်စီးမှုအကြောင်းကိုတင်ပြထားပါရစေ။မြန်မာနိုင်ငံမှာအဖြစ်များနေတဲ့စီးကျိုယောဂရဲ့နောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်မှုနဲ့အဖြစ်များနေပြီးတော့တချို့ကနောက်ကျမှတိကပိုခံစားရမှုစောစောတိဖို့ရေးကြည့်နေတယ်လို့စီးကျိုအထူးကဆရာဝန်တွေကထောက်ပြနေကြပါရစေ။ဘာကြောင့်ဒီစီးကျိုသွေးကျိုယောဂနောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်ပျက်စီးရပြီးဘယ်လိုလူတွေပိုဖြစ်တာကစောစောတိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစစ်ဆေးစောင့်ကြည့်တင်ပါသလဲ။ဒီကြောင်းကိုတော့မြန်မာနိုင်ငံစီးကျိုသွေးကျိုယောဂအတင်းဥက္ကဋ္ဌစီးကျိုအထူးကဆရာဝန်ကြီးနဲ့ဂုံးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရခင်ဗျာ
။ Okay, စီးကျိုသွေးကျိုအထူးကဆရာဝန်ကြီးနဲ့ပါမောက်ခဒေါက်တာတင့်ဆွေလက်ခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာစီးကျိုယောဂအဖြစ်များနေတဲ့အခါမှာသူ့ရဲ့ဒီနောက်ဆက်တွဲတွေဖြစ်တဲ့ဒီအဖြစ်များတာတစ်ခုပေါ့နော်ကြောက်ကက်ယောဂာနဲ့ပတ်သက်ပြီးတော့ဒီထိခိုက်မှုတွေရှိနေလို့ကြားပါရစေ။အဲဒီခါကျတော့ကျွန်တော်တို့ဒီကြောက်ကက်ယောဂာနဲ့ပတ်သက်ပြီးတော့ဘာကြောင့်အခုလိုဒီနောက်ဆက်တွဲဖြစ်လာတာလဲဆရာ
။ကျွန်တော်ကဒီနေ့ယောဂာသင်ပေးရင်းမှာဒီတစ်သိမကောင်းဘူးသူကသူ့ရဲ့ဓာတ်တွေအဆင်ဆက်များနေတယ်ပေါ့ကျွန်တော်ရှိနေရှိတိုက်တဲ့ပမာဏမှာသူ့ရဲ့ဓာတ်ကိုမထိန်းထားနိုင်ဘူးဆိုရင်ဒီတစ်သိယောဂာနောက်ဆက်တွဲယောဂာတွေဖြစ်လာတယ်ကျန်တဲ့ကမှာယူရဖြစ်ဆိုအုပ်စုနှစ်ခုရှိတယ်။ပြေကျော်သေးသေးလေးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲယောဂါတွေပေါ့။နောက်ပြေကျော်အကြီးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲယောဂါတွေပေါ့။ကြောက်ကက်ယောဂါဆိုတာကပြေကျော်ငယ်လေးတွေကိုထိကြိုက်ပျက်စီးလို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲယောဂါတစ်ခုဖြစ်ပါတယ်။အဲတော့ပြေကျော်ထိန်းသိမ်းမှုမကောင်းလို့ဖြစ်တယ်လို့ပဲသူတို့ကပြောရင်ရတယ်ပေါ့။အဲတော့ဒီကမှာပြေကျော်ထိန်းသိမ်းမှုကြီးကပါလဲဆိုတာကျွန်တော်ဖြေပြချင်တယ်။ပြေကျော်ရှိတဲ့လူတယောက်အနေနဲ့မနေ့ဆိုရင်ဘာမနေ့ရတာ fasting ပေါ့အေးရတာမစားခင်ပေါ့ပြီးရဆက်လိုက်မယ်ဆိုရင်အမေဆုံးက80ပေါ့အများကြီးက130ပေါ့မီလီဂရမ်ပါ10လီတာပေါ့နော်အဲ့ကြားထဲမှာရှိရမယ်စားပြီးလို့ကျွန်တော်တနေ့တက်တက်သိစီရင်ဒါမှမဟုတ်ဒီနေ့တည်းညနေပေါ့ကျွန်ကျိုက်သူသိစီလို့ဆိုရင်180တည်းမကျော်ရဘူးပေါ့ဒါနေ့တည်းဟောက်နေတဲ့ပြည်သူတက်တယ်ပေါ့နောက်တစ်ခုကတော့သုံးလတစ်ခါပေါ့သိနေခုထဲမှာရှိတဲ့ပြည်သူတက်ကိုကျွန်တော်တိုင်းလို့ရတယ်အဲ့ဒါဟိမိုဂလိုဘင် A1C လို့ခေါ်တယ်။အဲ့ဒါကလူငယ်တဲ့လေးစားတော်တင်မှရှိတဲ့သူစစ်တဲ့ရဲ့ပမာဏကိုပြတာပေါ့။အဲ့ဒါဆိုရင်900ကျိုင်းလုံးပေါ့900ကျိုင်းလုံးမကျော်ဘူးပေါ့။အဲ့လောက်ကိုထိန်းထားလို့ရှိရင်ကသူစစ်တဲ့ training ကောင်းတယ်လို့ဆိုရပေါ့
။ဟုတ်ကဲ့ဆရာ။ဘလို့လူမျိုးတွေမှာအခုလိုဒီစီးကျိုအကြောင်းပေါ့နော်။ကြောက်ကတ်ကိုဆက်ပြီးတော့ထိခိုက်ဖို့များလဲဆရာ
။အဲ့ဒါကြောက်ဘူးပေါ့။စီးကျိုသူစစ်တဲ့ training မကောင်းတဲ့ဒီမှာဖြစ်တယ်။စီးကျိုကလည်းပြည့်တဲ့အချိန်မှာယောဂါနှမျိုးရှိတယ်။လူစားတဲ့ဆိုတာလူငယ်လူငယ်တွေကိုငယ်ငယ်ရွယ်ရွယ်စားဖြစ်တဲ့လူစားတဲ့နဲ့ကျွန်တော်လူကြီးတွေပေါ့အသက်40အများကြီးပေါ့40ကျော်လောက်မှဖြစ်တာလေလူစားနေစီးစီးကြီးကြီးယောဂါပေါ့အဲ့လိုယောဂါကြီးမှာများသောဖြင့်တော့သူ့ဒီဇိုင်းရရတွေ့ရတာကသွေးကြောတက်တန်းပေါ့အဲဒါ5-9နှစ်ပေါ့အဲ့လိုရှိကြပြီဆိုရင်သူကျော်အဲဒီသေးသေးလေးတိကျကြည့်စဉ်ဖြစ်နေတတ်တယ်လို့ပြောတယ်အဲ့တော့သူကမျိုးစားတဲ့စီးကြီးကြီးကြီးယောဂါပေါ့လူငယ်ငယ်ဖြစ်တဲ့ဒီဒီယောဂါကလူငယ်တွေမှာကြားလို့တစ်ခါကြောက်ကျွန်တော်ခင်းရတာဖြစ်တယ်။အဲဆိုလို့ဒီဒီထိနေကြမှာဒီဒီထိနေမှာကျွန်တော်ဒီကနေ့တိုင်းတာမရဘူးကျတော့လိုက်ကျတော့လိုက်ကျလိုက်ကျလိုက်ကြည့်ပြီ။နောက်ငါးနှစ်ခန့်နေခေါင်းနဲ့ကြားရမှာကြောက်ကယောဂါကြီးဖြစ်လာကြတယ်ပေါ့။အမျိုးသားမျိုးစုကြီးဒီယောဂါကြီးကတော့ဒီချိန်မှာစပြလို့ရှိရင်ဒီဘက်နဲ့ဖြစ်လာတယ်ဖြစ်လာတဲ့ချိန်မှာတချို့သောလူသားတွေရဲ့90%ကျော်ကတော့သူတို့ယောဂါစပြီးပြည့်ရဆိုတဲ့ချိန်မှာတော့ဒီယောဂါကြီးဖြစ်နေပြီလားရှိနေတတ်တယ်။အဲ့ဒီချိန်မှာစရခြေတော့ဖောတယ်နဲ့ မျက်နှာတွေရောင်းတာနဲ့စပြီးတော့ဒါကြီးရောကစတိရဲ့ဆိုရဲဒီနောက်ဆက်တဲ့ရောကဒီကျက်ရောကကြည့်တဲ့လူမျိုးလေးရှိနေနိုင်တယ်ပေါ့နော်ဆိုတော့အဓိကဘယ်လိုမျိုးဖြစ်လဲဆိုတော့ဆက်ပါနေတဲ့ကြီးကြီးတက်တဲ့အဲဆုံးကြာလာပြီငါတို့ခုနှစ်ပေါ့အဲ့လိုရှိတဲ့ဒီဒီရဲ့ပူကြဲဒီမှာဖြစ်နေရဲ့အဲ့တော့ကြီးကြီးပြည့်ပြည့်ချင်းမကောင်းတဲ့ဒီမှာပူကြဲနေတယ်နောက်တစ်ခုကငြိမ်းလို့ရှိတဲ့ဒီမှာဒီရောကပူကြဲတယ်အဖေမိမဆီချီရောလာရှိတယ်။အဖေမိမလည်းဒီကြောက်ရရဖြစ်ပြီးဒီကျဲလို့ communist ရှိရပြီမှာတယ်။ဒီကြောက်ရရလေးပူဖြစ်တတ်တယ်။နောက်တစ်ခုကတော့ချစ်လေးတောက်တဲ့သူကြီးပေါ့။ချစ်လေးတောက်တဲ့သူမှဆီရောကပူဖြစ်တတ်တယ်။နောက်တွေးတူကတွဲပြီးရှိနေဒီမှာတွေးတူကောင်းကောင်းမထိန်ကားဘူးပေါ့။ဆိုအဲ့ဒါကြီးဆက်လက်ရလာဖြစ်နေညားတယ်ပေါ့
။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်လာပြီဆိုလို့ရှိရင်ဆက်ကြိုတင်သိနိုင်ဖို့အတွက်လက္ခဏာတွေရောဘာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။အများဆုံးဖြစ်တော့အဲ့ဒီသူရောင်းနေတဲ့ခြေထားမှာရစီနဲ့ဆိုင်ငင်းငင်းကြလာကြရပါဘူး။စီးကိုစစ်ကြည့်ရတော့ပေါ့။စီးဆိုတာကြောက်ရဲ့အလုကဘာလို့လဲဆိုတော့ခန္ဓာကိုယ်အတွက်အသုံးပြမယ်။ဓာတ်ပစ္စည်းတွေပြန်သိမ်းထားပြီးတော့အသုံးပြတဲ့ဓာတ်ပစ္စည်းတွေကိုခန္ဓာကိုယ်ရဲ့စွန့်လို့ပြရတာ။အဲ့ဒီကမှခန္ဓာကိုယ်အတွက်အသုံးပြပြီးတော့ပြန်သိမ်းထားတဲ့ဓာတ်ပစ္စည်းကတော့အသားဓာတ်ပေါ့ပရိုတင်းဓာတ်တွေပေါ့အထူးသဖြင့်အဲဂျူမင်တွေခေါ်တဲ့အသားဓာတ်တွေပေါ့။အဲ့ဒီဓာတ်တွေကိုကြောက်စားပြောလို့ရှိရင်စီးရောစွန့်မရှိဘူး။အဲ့တူရနေကြရစီချိုလိုက်ချင်မိုင်းပြန်ပြီးဆုပ်ယူပြီးတော့ကြောက်ကြခန္ဓာကိုယ်ပြင်းပြီးတုံးတယ်အဲ့တော့ပထမဆုံးလေးခဏတော့အဲ့ဒီတွေးထဲမှာအသားစာအပြင်းတွေဆောက်ပြီးပါလာတာကိုဆောက်ပြီးတွေ့ရတယ်ပေါ့ဆောက်ပြီးတွေ့ရတယ်ဆိုတော့အဲ့ဒါကျွန်တော်သိချာတိချံကိုစီမအဲ့တော့စီဂျူစီဂျူမာရီယာအနေနဲ့၆လောက်တခါတော့ဒါကစီချီမျိုးလိုရပေါ့အဲ့တော့တွေးထဲမှာစီထဲမှာအပြင်းတွေကြီးအဲ့အနုစိတ်ပမာဏဆက်ပြီးပေါင်းဝင်လာပြီဆိုရင်ဒီလိုကြောက်ရွံ့တာဆက်ဖြစ်နေပြီလို့အစောဆုံးပြည့်တဲ့လက္ခဏာပေါ့ဒီချိန်မှာကျွန်တော်ဒီလိုဆက်ကူပါပါဒီချာချိန်ကြီးရောက်ကိုကျင်အဲ့အနုစိတ်ပမာဏပေါင်းဝင်နေပြီးတော့ကြီးမားတဲ့ပမာဏပေါ့မကူအရင်ယူရမချင်အောင်ကျွန်တော်တားဆီးရတယ်အဲ့ဒီအချိန်ကြီးမှာအနုစိတ်ပမာဏနေပြီးတော့အဲပုံရင်းချက်တွေအချင်းအများကြီးပါလာပြီးကျွန်တော်မျက်စိချက်မြင်တော့တဲ့ပမာဏတိကြီးတယ်မှာပုံရင်းချက်တွေအသားတွေပေါင်းပါနေတယ်နောက်တစ်ချက်ကျရင်တော့ကျောက်ကလုံးဝထိခိုက်ပျက်စီးနေကြပြီးတော့ကျောက်ကလည်းလုံးလုံးကြာသွားတယ်။အဲ့ဒါကြတဲ့အခါကျတော့မီးနဲ့ဖီးတရားပေါ့။မီးနဲ့ဖီးကမှသွားပြီးအဲ့ဒါကြတော့ကျွန်တော်နာတာချီရောက်အောင်ဖြစ်တယ်။နာတာချီကျောက်ကပျက်စီးတာကြောင့်ကို CKD ပေါ့။ Chronic Kidney Disease Chronic Renal Failure ပေါ့။နာတာချီကျောက်ကရောဂါနာတာချီကျောက်ကလုံးဝကျင်ရောဂါအဲ့လိုဒါကကျွန်တော်တခွေးကနေသိနေနေရတာပေါ့
။ဟုတ်ကဲ့ဆရာကြီး။လူမမအနေနဲ့ရောဆရာကြီးဒီသိတာတဲ့ဘယ်လိုလက္ခဏာတွေကိုသူ့ခန္ဓာကိုယ်ပေါ်မှာသတိထားမိနိုင်လဲ
။အဲ့ဒီနေရာတော့ microangiopathy stage မှာကျွန်တော်ဗန်ဒက်ကနာမှာကျွန်တော်မသိနိုင်ဘူး microangiopathy ဆိုတဲ့အခြေအနေကမြင်လာအောင်ခြေထောက်မှာအသားဓာတ်တွေပါနေပြီဆိုတော့ခန္ဓာကိုယ်ထဲမှာအသားဓာတ်တွေချုံရင်ခြေထောက်မှာအသားဓာတ်တွေပါလာတဲ့အခါသူထဲမှာအသားဓာတ်တွေနေသွားတယ်အဲ့ဒါဆိုလို့ရှိရင်ခန္ဓာကိုယ်ကစရင်ပေါ်လာရောင်းလိုက်တာခြေထောက်ကစပေါ်လို့မနေ့ကမကျင်ရတဲ့အဲငယ်လုံးပတ်ဝန်းကျင်မှာရောင်းနေတာပြီးရင်ပေါ်လာရစားတယ်ပေါ့အဲ့ဒီဒီတော့မှာနောက်တစ်ချက်ကျောက်ကအလုံးတော့တဲ့ chronic renal failure လို့ပြောတဲ့ကျောက်ရောက်သွားပြီဆိုရင်တော့ခန္ဓာကိုယ်ထဲမှာမရှိတဲ့မရှိခိုက်တဲ့အညစ်အကြေးတွေကယူရီးယားတို့ခွေးတွေအဲ့ဒါတွေကတော့ခန္ဓာကိုယ်ကြီးရောဆီရောထုံထုံကနေတော့တာသူတွေမှာပုံမှားတယ်အဲ့ဒါဆိုတော့သူရှိရတဲ့ယူရီးယားတို့ခွေးတွေကတော့ဆက်ပြီးတက်လာတယ်နောက်ပြီးတော့သူကလည်းအဲ့ဒီအညစ်အကြေးတွေကြောင့်သူရမတတ်တော့ဘူးပေါ့နားလည်အောင်ပြောရတော့သူရမတတ်ရင်သူကဒီလိုမကောင်းဘူးသူလည်းအဲ့ဒါစာရတော့ခင်ဗျာမရှိဘူးသာသူရတဲ့လူကဖြစ်လာမှာဆိုရှယ်ပစ်စင်ပေါ့ဟိုပေါ့ရောလည်းတန်းတည်းဖြစ်နေတဲ့ဖြစ်လာတော့ပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရပါပါ။နိုင်ငံခြားမှာလှုပ်လှုပ်နေတဲ့မြန်မာပြည်သားတွေတန်းနဲ့ချီရှိနေပေမဲ့သူတို့တရားဝင်ပြန်ပို့တဲ့ဒေါ်လာငွေကတော့နည်းနေပါသေးတယ်။ရွှေပြောင်းလူသမားတွေဟာအစိုးရရဲ့ဗဏ္ဍာရေးစနစ်ကိုယုံကြည်လာမှသာဘဏ်ကားတစ်ဆင့်ငွေလွှဲတာတွေများလာနိုင်ပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
နိုင်ငံသားမှာအလုံးလုံးနေကြတဲ့မြန်မာပြည်သားတွေဟာမျိုးမျိုးစုံသုံးပြီးကျန်ရစ်သူမိသားစုကိုထောက်ပံ့တဲ့အတွက်မြန်မာနိုင်ငံကိုငွေပြန်ပို့တဲ့ပမာဏကိုကမ္မမှုဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားမှာတရားဝင်အလုံးလုံးနေတဲ့မြန်မာပြည်သား3တန်းကျော်ရှိပြီး2015မှာဒေါ်လာတန်း3500မြန်မာပြည်ကိုပြန်ပို့တယ်လို့ကမ္ဘာ့ဘဏ်ကကမ္မမှာတယ်။တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုတန်ဖိုး600ခန့်လောက်ကိုပြန်ပို့နေတဲ့သဘောဖြစ်ပါတယ်။ လုံသမားရေးရာဌာနကတော့ဒီနှစ်ပြန်ပို့တဲ့ငွေပမာဏဟာဒေါ်လာတန်း8000လောက်ရှိမယ်လို့ကန့်သန့်ပါတယ်တရားမဝင်တဲ့ရွှေပြောင်းလုပ်သားတွေကိုထည့်တွက်လို့ပြန်ပို့ငွေပမာဏများပြားလာတာပါဘယ်လိုပဲဖြစ်ဖြစ်ရွှေပြောင်းလုပ်သားပြန်ပို့တဲ့ငွေကိုအများဆုံးလက်ခံရရှိတဲ့ဆယ်နိုင်ငံထဲမှာမြန်မာပါဝင်လာပြီဖြစ်ပါတယ်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာနိုင်ငံခြားထောက်ပံ့ငွေနဲ့ပိုများပါတယ်။တကမ္ဘာလုံးကရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာ2015မှာဒေါ်လာတန်ပေါင်း6သိန်းကျော်ရှိတယ်လို့ကမ္ဘာဘဏ်ကခန့်မှန်းပါတယ်။ဒီအထက်မှာဖွံ့ဖြိုးတဲ့နိုင်ငံတွေကဒေါ်လာတန်4သိန်းခွဲလောက်လက်ခံရရှိတယ်လို့ခန့်မှန်းပါတယ
်။နိုင်ငံခြားရေးမြန်မာပြည်သားတွေပြန်ပို့တဲ့ငွေကိုစနစ်တကျကင်တွယ်နိုင်ရင်အကျိုးခံစားရမှာသိကြပါတယ်။မြန်မာပြည်သူပြည်သား26ရာခိုင်နှုန်းဟာဆင်းရဲမှုသတ်မှတ်ချက်ထက်နေကြတဲ့အဆင့်မှာရောက်နေတဲ့အတွက်ရွှေပြောင်းလုပ်သားရဲ့ပြန်ပို့ငွေဟာဆင်းရဲမှုနည်းပါးရေးကိုအထောက်အကူပြုနိုင်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာလူသားဟာပြန်မြဒေါ်လာ600နှစ်စဉ်ပြန်ပို့လေရှိတယ်လို့2002ကခန့်မှန်းထားပါတယ်။မြန်မာပြည်ကမိသားစုရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ငွေပြန်ပို့ရတာလို့ရွှေပြောင်းလုပ်သား95ရာခိုင်နှုန်းကပြောပါတယ်။ပုံငွေတဝက်လောက်ကိုဟွန်ဒီစနစ်နဲ့ပေးပို့ပြီးကျန်းနာကိုလူဂျုံနဲ့ပေးပို့တာဖြစ်ပါတယ်။ဘဏ်ကတဆင့်ငွေလွှဲပေးသူအလွန်နေပါတယ်။စေအစိုးရနဲ့လက်အောက်ခံအဖွဲ့အစည်းတွေကိုမယုံကြည်သူကအများစုဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းဂျပန်ပညာရှင်ကိုဂျီကူဘိုက2015မှာစာရန်ရေးဘူးပါတယ်။အရင်ကတော့အစိုးရပြတ်ထန်းတဲ့ငွေဖလှယ်နှုန်းနဲ့အပြင်ပေါက်ဈေးကွာဟလွန်းတာမို့ဟွန်ဒီနီးပဲငွေလဲကြတာများပါတယ်ဒါပေမဲ့2012မှာငွေဖလဲစနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းဘဏ်ကားတစ်ဆင့်လွှဲပြောင်းတာတွေတိုးပွားလာတယ်လို့ဆိုပါတယ်ရွှေပြောင်းလုပ်သားတဦးဟာနှစ်စဉ်ဒေါ်လာ1500လောက်ပြန်ပို့နိုင်တယ်လို့ကိုကြီးကိုဘူးကခန့်မှန်းပါတယ်ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းရေးထားတဲ့စာရန်10ခုလောက်ရှိပါတယ်ဒီအထက်မှာရှွန်တန်တန်နဲ့အဖွဲ့ရဲ့2008ထုတ်စာရန်ကစပြီး2019ထုတ် Randall Arkin နဲ့ David Kopu ရဲ့ International Group Center ရဲ့စာရန်အထိပါဝင်ပါတယ်
။ဝင်ငွေပိုများတဲ့မလေးရှား၊စင်ကာပူ၊ကိုရီးယား၊ဒူဘိုင်း၊အမေရိကန်နဲ့ဂျပန်ရောက်မြန်မာတွေပြန်ပို့တဲ့ငွေကတော့နှစ်စဉ်ပြန်မြနှုန်းဒေါ်လာ2500ကျော်ရှိပါတယ်။ထိုင်းမှာတော့ရွှေပြောင်းလုပ်သားဥယေပိုများပါတယ်။ထိုင်းရောက်မြန်မာပြည်သား9000ကျော်ကိုအာရှသုတေသနဌာနက2013ခုမှာစစ်တမ်းကောက်ယူပါတယ်။ထိုင်းစီးပွားရေးမှာမြန်မာပြည်ပါဝင်တဲ့အခမ်းကဏ္ဍကိုအဓိကထားတဲ့စာတမ်းဖြစ်တာကြောင့်ပြန်ပို့ငွေအကြောင်းသိမပါပါဘူး။ဒါပေမဲ့စစ်တမ်းမှာပါဝင်တဲ့မြန်မာလူသား65ရာခိုင်နှုန်းဟာအလားတူလုပ်ခရမှသာမြန်မာပြည်ပြန်ဖို့စိတ်ကူးတယ်လို့ဆိုပါတယ်။တရားဝင်မှတ်ပုံတင်ပြီးလုပ်ခကိုဘဏ်ကတဆင့်ထုတ်ပေးတဲ့လုပ်ငန်းတွေမှာမြန်မာလူသမားဟာဘဏ်ကတဆင့်မြန်မာနိုင်ငံကိုငွေပြန်ပို့ဖို့အလားအလာများကြောင်သိရပါတယ်။
ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့ရွှေပြောင်းလုပ်သားဟာလောက်ခအနည်းဆုံးဖြစ်ပေမဲ့ထိုင်းမှာမြန်မာပြည်သား3000ကျော်ရှိတာမို့သူတို့နှစ်စဉ်ပြန်ပို့တဲ့ဒေါ်လာငွေဟာတန်း9000နီးပါးရှိပါတယ်။လုပ်သားတဦးကနှစ်စဉ်ပြန်မြနှုန်းဒေါ်လာ200က2000အထိပြန်ပို့ကြပါတယ်။မြန်မာအစိုးရကိုအယုံကြည်မရှိလို့ကိုနီကိုဟာနဲ့ငွေပြန်ပို့နေသူတွေကိုဗန်တိုက်ကတစ်ဆင့်ငွေလွှဲဖို့စီရင်နိုင်ဖို့လိုပါတယ်။ရွှေပြောင်းလုပ်သားတွေများလုံးလို့သူတို့အတွက်တည်ဆောက်ဌာနဖွင့်ပေးထားတဲ့အစိုးရတွေလည်းရှိပါတယ်။ဒီအထက်မှာဖိလစ်ပိုင်နိုင်ငံဟာအထင်ရှားဆုံးဖြစ်ပါတယ်။နိုင်ငံခြားမှာအလုပ်ကံရရှိပြီးလုံခြုံအေးချမ်းစွာအလုပ်လုပ်နိုင်ဖို့အတွက်ဇာတိမြေကအစိုးရကကူညီစောင့်ရှောက်နိုင်ဖို့ရွှေပြောင်းလုပ်သားဌာနကိုတည်ဆောက်ဖွင့်ထားဖို့လိုပါတယ်။ဖိလစ်ပိုင်နိုင်ငံဟာဒီနေရာမှာအထူးယူစရာကောင်းပါတယ်။နိုင်ငံခြားမှာအလုပ်ရရှိရေးနိုင်ငံရရောက်လုပ်သားကိုကာကွယ်စောင့်ရှောက်ရေးအတွက်တာဝန်ယူလုပ်ကိုင်ပေးတဲ့အစိုးရဌာနဖြစ်ပါတယ်။အစိုးရဌာနရဲ့အကူအညီနဲ့နိုင်ငံခြားမှာအလုပ်လုပ်နိုင်တဲ့အတွက်ခံစားရမယ့်အကျိုးအမြတ်ကိုသိလာနိုင်ပါတယ်။ဒါကြောင့်ရွှေပြောင်းလုပ်သားဥယျာဉ်ရောသူတို့ပြန်ပို့တဲ့ငွေရောတိုးပွားလာစရာရှိပါတယ်ခင်ဗျာ
။ဒီမှာရေးသုံးသပ်ချက်အစီအစဉ်ကိုဦးအောင်ခင်တဲ့ဒူကိုညဝင်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နေဆက်ဒေတာတိုင်းသားဒေတာတွေမှာဖြစ်ပေါ်နေတဲ့အချင်းတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ
စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တဘာဝဘေးဒဏ်သင့်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်သာမှုရှိဖို့ချင်းအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုခဲ့တယ်ဆိုတာနဲ့ငြိမ်းချမ်းရေးကော်မရှင် PC နဲ့တိုင်းသာလက်နက်ကိုင်လေးဖွဲ့တို့အလို့သဘောတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောမရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံချင်းပြည်နယ်ပလောဝမြို့နယ်နဲ့ထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာနိုဝင်ဘာလဒုတိယအပတ်ကရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်တိုက်ပွဲတွေဟာဒီလ23ရက်25ရက်နဲ့26ရက်နေ့တွေမှာပလောဝမြို့နယ်ကလတန်မြင့်နဲ့ပီချောင်းအကြားမှာရှိတဲ့နတ်ချောင်းဝကြီးရွာကြည်တောင်ကြီးရွာရွှေလိပ်ဝကြီးရွာနဲ့ဇီးတောင်ကြီးရွာတွေနီးမှာဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းအခြေစိုက်ခမရ303တိုက်ရင်ကအနည်းဆုံး20ခန့်ကျဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိသလိုရခိုင်တပ်မတော်ဘက်ကလည်းတဦးကျဆုံးပြီးဒဏ်ရာရသူတချို့ရှိတယ်လို့ရခိုင်တပ်မတော်တရင်ကထုတ်ပြန်ထားပေမဲ့မြမတပ်မတော်ဘက်ကတော့တစုံတရာတရင်ထုတ်ပြန်တာမရှိခဲ့ပါဘူးလက်ရှိအချိန်တိုက်ပွဲဖြစ်ပွားခဲ့တဲ့ပီချောင်းတလျှောက်မှာမြမစစ်တပ်ကတိုက်ရင်10ရင်းခန့်လှုပ်ရှားနေတယ်လို့နောက်ထပ်အင်အားဖြည့်တာတွေလည်းရှိနေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနိုင်တယ်လို့လည်းအေအေဖက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။2015ခုနှစ်သဘာဝဘေးဒဏ်သိပ်ပြည်သူတွေအတွက်ပေးရခဲ့တဲ့ကူညီထောက်ပံ့ရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲတဲ့နေရာမှာပို့လင်းမြင်သာမှုရှိဖို့သဘာဝဘေးအန္တရာယ်ကြောင့်ပြောင်းရွှေ့ခဲ့ကြရတဲ့ဟာခါတာမျိုးရမီဖွဲ့ကချင်းပြည်နယ်အစိုးရကိုစောင်းဆိုလိုက်ပါတယ်။နိုဝင်ဘာ18ရက်နေ့ကကြေညာချက်တစာထုတ်ပြန်စောင်းဆိုခဲ့တာပါ။သဘာဝဘေးသိပ်ပြည်သူတွေအတွက်ကြံရှိနေသေးတဲ့ချက်သိန်း6000ကျော်ကိုချင်းပြည်နယ်အစိုးရဖွဲ့အထွေထွေအုပ်ချုပ်ရေးမှူးရုံးကနေစီမံခန့်ခွဲမှုအပေါ်ပိုလင်းမြင်သာမှုရှိဖို့နဲ့အခုသူတို့ပြောင်းရွှေ့နေထိုင်ကြတဲ့ဟာကားမြို့ဟာကားတာရက်ွက်လမ်းပြပြင်းရေးအတွက်အသုံးပြုဖို့စောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်သဘာဝဘေးဒဏ်ပြည်သူတွေအတွက်လှူဒါန်းထားတဲ့ဆောက်ပါရေးပစ္စည်းတွေကိုဝန်ကြီးတွေနဲ့လက်ခရီးသွားလက်ဆောင်ဖြင့်ယူဆောင်တာဟာမှန်ကန်တဲ့လို့ရမဟုတ်ကြောင်းစံစားစားနဲ့ဆောက်ပါပစ္စည်းတွေသမတ်ရက်မလွန်ခင်ဘေးဒဏ်သူတွေနဲ့တခြားမြို့နယ်တွေကိုပြန်လည်မျှဝေပေးဖို့အမျိုးသမီးဖွဲ့ကစောင်းဆိုထားပါတယ်။
လူရင်9000ကျော်ခိုးလုံနေတဲ့ကရင်ပြည်နယ်မြိုင်ကြီးငူစစ်ဘေးရှောင်စခန်းမှာအခုတလောအတွင်းဝက်တက်ရောဂါကြောင့်တလမှာလူအယောက်30ကျော်ဝက်တက်ရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဝက်တက်ရောဂါကူးစက်ခံနေရတဲ့စစ်ရှောင်အများစုဟာကကွယ်ဆေးထွန်းနှံထားခြင်းမရှိတဲ့ကလေးငယ်တွေအပါအဝင်အသက်40ကျော်လူကြီးတွေလည်းဖြစ်ပွားနေပါတယ်။ကူးစက်ခံရတဲ့စစ်ဘေးရှောင်တွေကိုကူတာနိုင်ဖို့အတွက်လက်ရှိအချိန်မှာဆေးဝါးတွေကုန်တလောက်နီးပါးရှိနေပြီလို့လည်းအဲ့ဒီစစ်ရှောင်စခန်းကကျန်းမာရေးတာဝန်ယူထားတဲ့ဆရာနော်သစင်ကပြောပါတယ်။မြန်ကြီးငူစစ်ရှောင်စခန်းဖွင့်လှစ်ပြီးနှစ်ကျော်အတွင်းမှာအခုနှစ်ထဲမှာပထမဆုံးအကြိမ်ဝက်သက်ရောဂါဖြစ်ပွားလာတာလည်းဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေစစ်ရေးသိမ်းမာလာတဲ့အနေအထားကနေရွာသားတွေဖမ်းဆီးခေါ်ဆောင်သွားခြင်းခံရပါတယ်။နိုဝင်ဘာလ20ရက်နေ့ကလာရှုမြို့နယ်ဤနန်းကျေးရွာအုပ်စုလူပြိုကောင်းဆောင်ဆိုင်းမောင်ကိုတနက်ကန်တပ်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စစ်စေးမေးမြန်းဖို့ခေါ်ဆောင်သွားမှာဖြစ်ကြောင်းနဲ့ပြန်လှုပ်ပေးမှာဖြစ်ကြောင်းပြောဆိုပြီးနေအိမ်ကနေခေါ်ဆောင်သွားတာလို့ဤနန်းဒေသခံလူပြိုဖွဲ့ဝင်တို့ကပြောပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်လို့ဆိုကြပေမဲ့လည်းဒီအကြောင်းနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဘက်ကအစီပြုချက်တော့မရသေးပါဘူး။ဤနိုင်အုပ်စုမှာအစိုးရတပ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNL နဲ့ SFPP SSC ပူးပေါင်းတပ်ဖွဲ့ဖြင့် RCS SSC လည်းလှုပ်ရှားနေပါတယ်
။ကချင်ပြည်နယ်ဖက်ကတ်မြို့နယ်ရှိကြောက်စိန်ကုမ္ပဏီလုပ်ကွက်တစ်ခုမှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေအကြားပဋိပက္ခဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေသူတဦးတနတ်တိမှန်တည်ဆုံးခဲ့တယ်လို့ဖက်ကတ်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကဖက်ကတ်မြို့နယ်နတ်မော်ကြီးရွာအုပ်စုကြောက်စိန်တည့်ရွက်ကုမ္ပဏီထဲမှာရေမစေးကြောက်ရှာဖွေသူတွေကိုလုတ်ကွက်ထဲကပြန်ထွက်ခိုင်းရမှာအချင်းများရန်ဖြစ်ကြပြီးဖြစ်ပွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကရေမစေးသမားတဦးကိုတနတ်နဲ့ပြစ်လို့တေဆုံးသွားတာကြောင့်ယာနဲ့ချီတဲ့ရေမစေးသမားတွေကရဲကားနှစီးကိုဖျက်ဆီးခဲ့တယ်လို့ကြောက်စိန်တည့်ရွက်ကုမ္ပဏီပိုင်အဆောက်အဦးကိုလည်းမိရှုဖျက်ဆီးခဲ့ကြတယ်လို့ဦးတင်စိုးကပြောပါတယ်။
Pakan Dita, Chow Sing Lu Quadri Dwin, Yi Masi Tamarin, Lunjong Yi Yatapwe Dwim, Jakana, Kayan, Pipwara, Achim Yara, Dekat Pansida, Yang Nadari, Pipwale Shibi, Tiyaswa Ye Yu Murin, Machid Bulu, Pakan Dita Kanigat, Piovade.
A Yapa was really a Ninja Yipuranju, Mumina Mulese, Buara, Jambu Sara Sayan, Aloyo Sunu Wego, Nuba Sashi and Liga, Yimu Ba, Jimba Pizzi Cabare. Mobile Munega, the Rakoni, the Botari, Pibisons, Bumu Yachio, Mune like Washo Lubi, Dinese Furang, looks on to a mellow, Ninja Yipuran, Comedy Poygons, or May Almonga Piovare. Nasate Yasu Pilu Nilakaya Frame Walta, a Chang Yan Light Nanga Yisuni Wakanda, CSU de Maleta Won Shidulu, Ninja Yipis and the Kulong, Saint Chomuza, Omina Yidwe, Sovia Tachane, the Pogu in Ninele, the Bola Gisilu Jangule, Titon Taware.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတိုင်းဒါလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU ရှမ်းပြည်တယ်ထူထောင်ရေးကောင်စီ RCSS ကစင်လွတ်လပ်ရဲ့အဖွဲ့ KIO ဂရင်းမျိုးသားတိုးတက်ရေးပါတီ KNPP တို့နဲ့နေကြင်းကော်မရှင်PC တို့နိုဝင်ဘာလ16ရက်နေ့တွင်မှာတိုင်းနိုင်ငံချင်းမိုင်မြို့မှာအလို့တဘောတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုအခြေအနေကိုတော့အမိကနေစူးစီးထား
တမနာတို့ကြားသစ္စမှုတွေအတွက်ပိုးပိုးလင်းလင်းဆွေးနွေးနိုင်ခဲ့တဲ့အတွက်ကောင်းမွန်တဲ့ဆွေးနွေးပွဲတွေလို့နိုင်ငံတော်သမီးကယုံကပြောရေးစုပွဲရှိသူဥစော်သေးကပြောပါရယ်ဒီနေ့ဆွေးနွေးပွဲတော့လွတ်တဘောပေါ့နော်လွတ်တဘောဆိုတော့ကျွန်တော်တို့အနေနဲ့အကျဉ်းအပိုင်းကြုံမထားဘူးကြုံမထားဘူးလက်ရှိအစိုးရနဲ့တမနာနဲ့ဂျာအစီအစီအစနဲ့ဂျာထဲမှာဖြစ်နေတဲ့အညံဘဝမှုတွေပေါ့ကျွန်တော်ပုံ ောင်းတိုင်းခင်ခင်မမဆက်ပြီးတော့နူးနေပြန်နားလည်းမှုရှိရှိသွားနိုင်ဖို့ဘယ်လိုဆက်သွားမလဲဆိုတဲ့နည်းလမ်းလေးနဲ့ပဲပုံမှန်နဲ့ဆွေးနွေးနေပါဘူး
။တွေ့ဆုံဆွေးနွေးမှုတွေဆက်မှလှုပ်ဆောင်သွားမှာဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားမကြည်လည်တဲ့ကိစ္စရပ်တွေအငင်းပွားမှုတွေနဲ့အစီလမ်းကြောင်းကနေတစ်စက်ငင်းချမ်းရေးလုပ်ငန်းစဉ်လမ်းကြောင်းပေါ်ပြန်လည်ရရှိဖို့အတွက်သဘောတူညီချက်တွေရရှိခဲ့တယ်လို့ဆိုကြပါတယ်။ငင်းချမ်းရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံမှုမှာ RCSF ဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်ပြောပြတာကတော့
ဒီလိုတည်ဆုံနေတဲ့အပိုင်းလို့ပြောလို့ကျွန်တော်ဖြတ်နိုင်မယ်အားလုံးအစီအစဉ်ဒီနေ့လမ်းနေကျွန်တော်ဆွေးနွေးပေးကြပါတယ်
။ကရင်မျိုးရစီယုံ KNU နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSF တို့ကလည်းရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေမှာတရားဝင်ပုံစံမျိုးမဟုတ်ပဲအလို့သဘောတက်ရောက်သွားမယ်ဆိုတာမျိုးထုတ်ပြန်ခဲ့ပြီးနောက်အခုလိုအလို့သဘောတွေ့ဆုံမှုတွေဖြစ်လာခဲ့တာပါ။ကရင်မျိုးရစီယုံ KNU ထွေထွေတွေးမှုပုံစောတာလို့မူကတော့
ကျွန်တော်တို့ NC လမ်းကြောင်းက NC လက်မှတ်ထိုးထားတဲ့ခြေမျိုးဘက်ကတော့အသင့်တော်ဆုံးလမ်းကြောင်းတစ်ခုနေဖြစ်ပြီးတော့ကျွန်တော်ဒီအခြေခံကနေဒီဇိုင်းမမဆက်သွားမယ်ဆက်သွားနေရာမှာ NC လမ်းကြောင်းဒီမှန်ကန်ပြီးတော့တရားမျှတတဲ့လမ်းကြောင်းဖြစ်အောင်တော့ကျွန်တော်စူးစမ်းပါမယ်
။ငင်းချမ်းရေးဆွေးနွေးပွဲတွေမှာ NC ပြင်ပအကြောင်းအရာတွေဖြစ်တဲ့ကိုပိုင်ပြဌာန်းခွင့်ပြည်ထောင်စုကနေခွဲမထွက်ရတခုတီတော့တတ်မတော်ဆာရှိရေးကိစ္စတွေကိုအစိုးရဘက်ကဆက်သွင်းဆွေးနွေးလာခဲ့ပြီးနောက်ပိုင်းတိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းစဉ်နဲ့အစိုးရကြားတိစုမှုတွေပေါ်ပေါက်လာခဲ့တာပါ။နိုဝင်ဘာ17ရက်နေ့ကတော့ KMPP, KIU နဲ့အလို့သဘောတွေ့ဆုံခဲ့ပြီးပြည်နယ်စစ်ပြည်ထောင်စုအစ်စ်နှစ်ဖက်ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုဆက်လက်ကောင်းတဲ့ဖော်နိုင်ရေးအောက်ခြေကခက်ခဲတွေကိုဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောဆိုသွားကြပါတယ်ခင်ဗျာ။
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်ကြားတောင်ဒေသမှာဘီလက်မြေစစ်ရုံတွေတိစောက်နေတဲ့အတွက်ကြောင့်ဒေသအတွင်းမှာမြေရအငင်းပွားမှုပြဿနာတွေတဘာဝပတ်ဝန်းကျင်နဲ့တယံဇာတပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ဒေသခံတွေနဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကထောက်ပြနေကြပါတယ်။မိရင်စနိုင်းကအခုလိုစူးစီးတင်ဆက်ထားပါတယ်။
ကြိုက်မြော်မြို့နယ်ကဘီလက်မြေစေယုံတွေကြောင့်ပြတောင်ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်ခက်ခဲတွေနဲ့ပတ်သက်ပြီးမွန်ပြည်လူခွေးရေးဖောင်ဒေးရှင်းကစီမံကိန်းတဝန်ခံနိုင်ပြူဟာမွန်ကအခုလိုပြောပါတယ
်။၅မြို့စိုက်တွေနဲ့ဒေသခံတွေပြောပြကြရတာ၂ခံလောက်ရောက်ပါဒီရေတော်တွေပြည့်စည်နေတဲ့ကမ္ဘာပြူတွေပါတော့ပေါ့နော်။နိဒုံရွာနဲ့ပန်ကန်ရွာကကြားတဲ့အဲ့ဒီပြူတွေကျေအောင်ဘုံကြောင်းတွေနဲ့ပိုးရစ်ဖိုင်နေတယ်
ဒါအပြင်ကြောက်ထုတ်နေတဲ့ပြားတောင်တဝိုက်ကလဲရမြေတွေလည်းပျက်စီးမှုရှိနေပါတယ်။လက်ရှိလည်ပတ်နေတဲ့မော်လမြိုင်ပြည်လက်မြေစက်ရုံနဲ့ဒီဆောက်ဖို့ပြင်ဆင်နေတဲ့ပြည်လက်မြေစက်ရုံတွေဟာကြောင်မီသွေးတအားသုံးပြီးလဲပတ်နေတဲ့အတွက်တဘာဝပတ်ဝန်းကျင်တိခိုက်မှုအန္တရာယ်နဲ့ဂျုံတွေ့လာမှာကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။
ပြည်လမ်းမြေဆက်ယုံစီမံကိန်းတွေကြောင့်ဒေသခံတွေပေါ်ဘလို့အကျိုးတရားမှုရှိနေတယ်လဲဆိုတာပြတောင်ဒေသခံတူဖြစ်တဲ့နိုင်ထွန်းကြီးကအခုလိုပြောပါတယ်တကယ်လို့အချို့လူတွေပိုက်ချထားတယ်ပိုက်ကိုစိုက်တာလို့ပါလို့အဲ့ဒါကလည်းနောက်ပြဿနာတွေဖြစ်တယ်ပြန်ရိုကြီးရမှုကိစ္စအချင်းချင်းသွားရတယ်တလောကတော့မှအဲဒီမောကြီးကြောင့်မကွန်ငန်းကရေတယောက်ဒီမောက်ပြီးတော့ပြန်ကောင်းလို့
ပြည်လမ်းမြေဆက်ယုံတောင်းယုံအကောင့်ထဲပေါ်ဖို့ရထားပါတယ်လက်ရှိမှာမော်လမြန်ပြည်လမ်းမြေဆက်ယုံ၃ယုံအကောင့်ထဲပေါ်ဖို့ရထားပါတယ်လက်ရှိမှာမော်လမြန်ပြည်လမ်းမြေဆက်ယုံ MCL ကတော့တနစ်ပြည်လမ်းမြေတန်ချိန်9000ထုတ်လုပ်လဲပါနေပါတယ်တနစ်ပြည်လမ်းမြေတန်ချိန်9000ထုတ်လုပ်မဲ့ဂျွန်ကော်မဏီကလည်းဆက်ယုံတည်ဆောက်နေဆက်ဖြစ်ပြီးဈေးကဘာကော်မဏီကနေမြန်မာကိုရီးယားစီးမံအမည်နဲ
ရနေ့တိုင်းဖြစ်ပွားနေဆဲလို့လဲဒေသခံနဲ့မွန်ပြည်လူခွေးရေးဖောင်ဒေးရှင်းကထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စတဲ့လျှောက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်။ချင်းပြည်နယ်အတွင်းတဘာဝဘေးဒဏ်သင့်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင့်တာမှုရှိဖို့ဟာခါတာအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုလိုက်ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 1925နဲ့32တို့ကနေအတန်းလွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနဲ့တဲ့င်းတွေကိုနားဆင်နေတယ်ဆိုရင်ကျွန်တော်တို့ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုဝေဖန်ကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ direct ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရုံးဖုန်းနံပါတ်က0932312555လေးဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာခေါလုံခွင့်လျှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချတဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ကိုဘားမားရဲ့တရားသူကြီးဖြစ်တုံတုံပြောဆိုလိုက်တဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးကကပ်ပြက်ပြက်ဝေဖန်လိုက်သလိုသမ္မတထရန့်ကတော့သူ့မှတ်ချက်နဲ့ပတ်သက်လို့လည်းပြန်လည်ခြေပါခဲ့တာပါ။EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံကွတ်တပီရဲ့နောက်ပိုင်းအနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ကြီးညာစတဲ့မူချမ်းကို EU နဲ့ဗြိတိန်အစိုးရတို့ကြားသဘောတူနိုင်လိုက်ပါတယ်။ဒီအတွက်လည်းကောင်းမွန်တဲ့သဘောတူညီရေးရဖို့နှိစက်လာနေဖြစ်တဲ့ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုမှ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ GRU ရဲ့အကြီးအကဲကမော်စကိုမြို့တော်မှာသိဆုံးသွားပါတယ်။2016ခုနှစ်ကဆက်လို့ GRU ဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူခံထားသူတူလည်းဖြစ်တဲ့ Igor Korobov ဟာအချိန်တော့ကြာနတ်ရှိဝေနာခန်းစားခဲ့ရပြီးမနေ့တုန်းကပဲသိဆုံးသွားတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကဒီနေ့မှပဲအတည်ပြုပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုမှလူများပြားခီးသွားလို့ရှိတဲ့ကျေးဇူးတော်နေ့အားလည်းကာလမှာဒီနေ့အတွက်ခီးသွားရည်တွေကတော့ပြီးခဲ့တဲ့နှစ်ကတည်းက900လောက်ပုံများမဲ့အကြောင်းTriple A မော်တော်ကားလမ်းခီးဝင်ဆောင်မှုအသင်းကခံမှန်းထားပါတယ်။လမ်းတွေကားဂိတ်တွေဘူရယုံတွေမှာလည်းခီးသွားတွေပြင်းနေနေပြီးဒီသတင်းပတ်ပေါ်ထူးနဲ့စနေနေ့တွင်54သန်းကျော်ဟာအနည်းဆုံးအိမ်နဲ့မိုင်50กว่าခီးသွားမယ်လို့ခံမှန်းထားတာပါ
။သတင်းညွှန်ကိုကိုအောင်လုံးချင်ညာခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှတင်ကြီးတိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone ညဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 1925 32တို့ကနေအတန်လွင့်ပေးကြတာဖြစ်ပါတယ်။တော်ရရှင်နေနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရပါမယ်။
This program has come to you from the Voice of America, Washington.